ဒုတိယတို့တိလမရှိတဲ့အလှူခံပုဂ္ဂိုလ်တို့၌ ဒါနံအလုဒါနကိုတရာတိပိလူဤဗာတခိနာထောအလုဒါနာတိဒါယကတောအလုပေးတဲ့ပုဂ္ဂိုလ်ကြောင့်ဝိတုဇ္ဇတိဆင်ခြင်နိုင်ပေ၏နံပါတ်1ဌာနအမျိုးအစားပဲနော်လူပေးနေတဲ့ပုဂ္ဂိုလ်ဘက်ကိုလှမ်းကြည့်လိုက်ရင်အင်္ဂါ၄ချက်ပြည့်စုံနေတယ်။နံပါတ်၁သီလရှိခြင်းနံပါတ်၂တရားတော်နိလန်ဖြင့်ရှားခွေရရှိတဲ့လူဘဝဝတ္ထုပစ္စည်းစုဖြစ်ခြင်းနံပါတ်၃ကြည်လင်တဲ့စိတ်ထားရှိခြင်းနံပါတ်၄ပြန်ပြောကြည့်ကြမြင့်မြတ်တဲ့ကံကံဤအကျိုးတရားကိုသက်ဝင်ယုံကြည်နေတဲ့ကာမတက္ကရာတမ္မာဒိဋ္ဌိရှိသောရှိနေတဲ့သတ္တတရားရှိခြင်းအင်္ဂါ၄ချက်ဆုံးကြီးနေတယ်။သို့တော့အလှကံပုဂ္ဂိုလ်ဘက်ကိုလှမ်းကြည့်လိုက်တော့သီလမရှိတဲ့ဒုသီလပုဂ္ဂိုလ်တွေဖြစ်နေတယ်။အလှကံပုဂ္ဂိုလ်ဘက်ကအင်္ဂါချွတ်တဲ့သွားတယ်။သို့တော့လည်းဒီလိုအလှဒါနမျိုးသည်ဒါယကတော်ဝိတုဇ္ဇတိအလှပေးတဲ့ပုဂ္ဂိုလ်ကြောင့်စင်ကြယ်နိုင်တယ်။စင်ကြယ်တဲ့ဆရာကတော့အကျိုးရှိတယ်အကျိုးရနိုင်တယ်လို့ဆိုလိုပါတယ်။အထုံးထောက်ပြထားလဲလို့မင်းရင်တော့အလောင်းတော်ဝေသန္တရာမင်းကြီးရဲ့အထုံးကိုထောက်ပြထားပါရဲ့အလောင်းတော်ဝေသန္တရာမင်းကြီးဟာရင်ဖြူတော်ပြည့်စည်အကိုလဲနောက်ဆုံးဘဝမှာအဓိကထားပြီးလှူဒန်းခဲ့တဲ့ဆိုကြစို့နော်ရင်ဖြူတော်ပြည့်စည်အကိုလှူဒန်းခြင်းအချိန်ခါမှာမိမိဘက်ကသီလရှိခြင်းတရားတော်နည်းလမ်းဖြင့်ရှားဖွေရရှိတဲ့ပြည့်စည်ဝတ္ထုဖြစ်ခြင်းဤလင်းနဲ့စိတ်ထားရှိခြင်းကံကံဤအကျိုးတရားကိုတဝင်ယုံကြည်နေတဲ့ကာမတက္ကရာတမ္မာဒိဋ္ဌိရှိသောရှိနေတဲ့တတ္တတရားရှိခြင်းဆိုပြီးတော့အင်္ဂါလေးချက်ဆုံးကြီးနေတယ်။အလူကံဖြစ်တဲ့ပုံနာတွေကြည့်လိုက်တော့ဒုသီလအသီလမရှိတဲ့ပုဂ္ဂိုလ်ဖြစ်ပြန်တယ်။တပံသာရသမီးတို့ဖြစ်တဲ့ဇနာနဲ့ဇာလီနဲ့ကနာစိန်တို့ကိုလှူဒန်းတဲ့အပွဲကြည့်လိုက်ပြန်တော့လေ။အလူပေးနေတဲ့မိမိဘက်ကအင်္ဂါလေးချက်ဆုံးကြီးနေတယ်။အလူကံဖြစ်တဲ့ဒုစကပုံနာကိုကြည့်လိုက်တော့ဒုသီလပုဂ္ဂိုလ်ပဲဖြစ်နေပြန်တယ်။လူကံပုဂ္ဂိုလ်ဘက်ကသီလမရှိခြင်းဆိုတဲ့အပြစ်တွေရှိနေပေမဲ့လို့အလှပေးတဲ့ပုဂ္ဂိုလ်ဘက်မှာပြည့်စုံတဲ့ပြည့်စုံတိုက်တဲ့အင်္ဂါလေးချက်ဆုံးညီနေတဲ့အတွက်ထိုအလှဒါနရိဒယကာအကြောင်းအလှပေးတဲ့ဒယကာအကြောင်းသင်ကြတယ်အကျိုးရှိတယ်လို့ဆိုလိုပါတယ်ဘာအကျိုးရှိလဲဘုဇဏောဝေသန္တနမင်းကြီးကဘုရားအလောင်းတော်ဖြစ်တော့ဘုရားအလောင်းတော်ဒီတပိညုတညံကိုဥတည်ပြီးတော့ဒီဒါနတွေကိုလှူဒန်းနေတဲ့အတွက်ဒီဒါနသည်နောက်ဆုံးသဗ္ဗညုတဉာဏ်ရရှိအတွက်နောက်ဆုံးဖြစ်ခြင်းရတဲ့ပါရမီမျိုးစစ်ဖြစ်သွားတယ်။ဒုပါရမီဖြစ်ခြင်းပြီးတဲ့အနေနဲ့ဒီပိုင်းနေထက်ဘုရားအလောင်းတော်မှာပါရမီ7ပါးစုံညီသွားပြီးနောက်ထပ်သဗ္ဗညုတဉာဏ်ရရှိအတွက်ထပ်မံပြီးပါရမီဖြစ်နေဖို့မလိုတော့ဘူး။ဒါကြောင့်သဗ္ဗညုတဉာဏ်လို့ခေါ်ဆိုအပ်တဲ့မိမိလိုလားတောင့်တနေတဲ့အမြတ်ဆုံးအကျိုးကြီးကိုရတာဟာဘာကြောင့်လဲ။ဒီဒါနကြောင့်ပါရမီတွေပြည့်သွားတဲ့အတွက်ဒီဒါနတိသဗ္ဗေမြတ်တဉာဏ်ရခြင်းအစိမ့်အပိမ့်အကြောင်းတရားဖြစ်သွားတယ်။ဒါကိုတရားကကြောင့်သင်ကြတယ်လို့သတ်မှတ်ပေးထားတယ်နော်။နောက်နံပါတ်၄ဒါနကတော့ယောတုသီလောသီလဝန္တေတုတရာတိဒါနအဓမ္မေနလတ္တံအပ္ပဒါနစေတောအနဘိတတဟံကမ္မဖလံဩလရံတာတခိနာပတိကဟကတောဝိတုဇ္ဇတိယောတုသီလအကျင့်သီလမရှိတဲ့အလှပေးတဲ့ပုဂ္ဂိုလ်သည်အဓမ္မေနလတ္တမတရားသောနိလံဖြင့်ရှားခွေရရှိအပ်တဲ့လူဘဝဝတ္ထုပစ္စည်းစုကိုအပဒနာစိတ်တော်ကြည်လင်သောစိတ်ဓာတ်မရှိသည်ဖြစ်၍ဘုံနာရံပြန်ပြောကြည့်ကြမည်မျှလှစွာသောကမ္မဖလံကံကံဤအကျိုးတရားကိုအနဘိတတဟံအနဘိတတဟံတော်မယုံကြည်သည်ဖြစ်၍သီလဝန္တေတုသီလရှိတဲ့အလှကံပုဂ္ဂိုလ်တို့၌ဒါနအလှဒါနဂௌတရာတိပိလူဤသာတခိနံထောအလှဒါနတိပရိင္ဃာဟကအတောအလှကံပုဂ္ဂိုလ်ကြောင့်ဝိတုဇ္ဇတိခြင်းခြင်း၌ဤအလှကံပုဂ္ဂိုလ်ဘက်ကသီလရှိခြင်းဆိုတဲ့အင်္ဂါရဆုံးကြီးသွားပြီဒါပေမဲ့အလှပေးတဲ့ပုဂ္ဂိုလ်ဘက်ကြည့်လိုက်တော့အင်္ဂါ၄ချက်လုံးချွတ်တဲ့နံပါတ်၁အလှပေးတဲ့ပုဂ္ဂိုလ်ဒီသီလမရှိဘူးနံပါတ်၄မတရားသောနိလန်ဖြင့်ရှားခွေရရှိတဲ့လူဘဝဝတ္ထုပစ္စည်းစုကဖြစ်နေပြန်တယ်။နံပါတ်၃ကျင်နေတဲ့စိတ်ထားမရှိဘူး။နံပါတ်၄ပြန်ပြောကြည့်ကြမြင့်မြတ်နေတဲ့ကံကံရဲ့အကျိုးကိုယုံကြည်တဲ့ ကမ္မတက္ကရာတမာဒိဋ္ဌိဖြစ်တော်ရှိနေတဲ့တဒ္ဓတရားမရှိဘူးအင်္ဂါ၄ချက်ပြည့်စုံနေတယ်မကောင်းတဲ့အင်္ဂါပဲနော်၄ချက်အင်္ဂါ၄ချက်လုံးမှာချွတ်တယ်နေဒါပေမဲ့အလုံကံပုဂ္ဂိုလ်ဘက်ကတိလရှိနေတဲ့အတွက်ဒီအလုဒါနဟာလဲပဋိက္ခဟာကတော်ဝိတ္တဝိတ္တဇတိအလုံကံပုဂ္ဂိုလ်ကြောင့်စင်ကြယ်တယ်လို့ဒီလိုသတ်မှတ်ထားတယ်ကလျာဏီမြေဘာမှာရှိနေတဲ့တဂါတိတူကယဟနာမထေကြီးတပါးကိုအလုဒါနဆွမ်းအလုဒါန၃ချိန်လှူခဲ့အပူပါတယ်ဒီကဏီကာလမှာဒီယဟနာမထေကြီးမထေကြီးကိုလှူဒါန်းခဲ့တဲ့ဒီဒါနသွမ်းအကြောင့်ကောင်းတဲ့နမိတ်တွေထင်လာတယ်ဘာဖြစ်လို့ဒီကောင်းတဲ့နမိတ်တွေထိပြီးတော့ကောင်းရဒုက္ခတိရောက်သွားတယ်အဲ့ဒီဒါနမှာအလူပေးတဲ့ပုဂ္ဂိုလ်ဘက်ကကြည့်လိုက်တော့တဂါတိဖြစ်နေတဲ့အတွက်ဒါသီလမရှိဘူး။ရောက်ခွေရရှိတဲ့ပစ္စည်းကလည်းတဂါလုံငန်းဖြင့်ရရှိထားတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်မစင်ကြဘူး။ဒီလိုပုဂ္ဂိုလ်ဒီကြည်လင်းတဲ့စိတ်ထားကလည်းမရှိဘူးလို့ပြောနေတယ်နော်။ကံကံရဲ့အကျိုးကိုတတ်ဝင်ယုံကြည်နေတဲ့တရားတရားကိုရှိကြလားလို့မေးရင်တော့တကယ်နှစ်နှစ်ကကယုံကြည်တဲ့တရားတရားရှိရင်ဒီမကောင်းတဲ့သူတွေဘယ်လိုမှမလုပ်ဘူး။နှစ်နှစ်ကကယုံကြည်တဲ့တရားတရားကမရှိပြန်ဘူး။အင်္ဂါရီချွတ်တဲ့သို့တော်လည်းအလုကံပုဂ္ဂိုလ်ပဲကြည့်လိုက်တော့အလုကံပုဂ္ဂိုလ်ကသီလရှိနေတယ်သီလရှိတဲ့မထေရကြီးယဟနာမထေရကြီးဖြစ်နေတဲ့အတွက်အလုကံပုဂ္ဂိုလ်ကြောင့်ကောင်းတဲ့အကျိုးတူကရရှိသွားတယ်နော်ကဲနံပါတ်3ဌာနကတော့ယောတုတိလောတုတိလေတုတရာတိဒါနအာဓမေနလတ္တအပတန္နစိတ်တော်အနာဘိတတဟံကမ္မဖလဩလရဏဒန္ဒနာဝိပုလဖလံတိပြုမိယောဒုတ်တိလောအကျဉ်တိလမရှိတဲ့အလူပေးတဲ့ပုဂ္ဂိုလ်သည်အဓမ္မိနာလတ္တံမတရားသောနိလံဖြင့်ကြာခွေတခြင်းရရှိအပ်တဲ့လူပွဲဝုဒ္ဓပစ္စည်းစုကိုအပတ္တနာစိတ်တော်မကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်၍ဩလာရံပြန်ပြောကြည့်ခြင်းမြင့်မြတ်အဆစွာသောကမ္မဖလံကံကံဤအကျိုးတရားကိုအနဗိတတဟံအနဗိတတဟံတော့မယုံကြည်သည်ဖြစ်၍ဒါနဒုတိလေသူသီလမရှိတဲ့အလူကံပုဂ္ဂိုလ်တို့၌ဒါနအလူဒါနကိုတရေတိပေးလူဤဒါန်ဒါနထောကဲ့သို့သောအလူဒါနမျိုးကိုဝိပုလာဖလံတိပြန်ပြောကြည့်ကြတဲ့အကျိုးတရားရှိသောဒါနမျိုးဟု၍ဟံငါဖယတိနဝနပြုမိဟောတော်မမူအလူပေးတဲ့ပုဂ္ဂိုလ်ဘက်ကလည်းအင်္ဂါ၄ချက်ချွတ်တယ်နိအလူကံပုဂ္ဂိုလ်ဘက်ကလည်းသီလမရှိတဲ့ပုဂ္ဂိုလ်ဖြစ်နေပြန်နေနော်အလူပေးတဲ့ပုဂ္ဂိုလ်ဘက်ကနံပါတ်1သီလမရှိခြင်းနံပါတ်2မတရားသောနိလဖြင့်ရှားဖွေရရှိတဲ့ဝိသီဝုဒ္ဓဖြစ်ခြင်းနံပါတ်3မကြည်လင်တဲ့စိတ်ဓာတ်ရင်ရှိခြင်းနံပါတ်4ကံတိုင်းအကျိုးကိုတတ်ဝင်ယုံကြည်တဲ့တရားတရားမရှိခြင်းအင်္ဂါ၄ချက်အလူကံပုဂ္ဂိုလ်ဘက်ကလည်းသီလမရှိခြင်းဆိုတဲ့အင်္ဂါ၁ချက်ပေါင်းလိုက်တော့အင်္ဂါ၅ချက်စုံကြီးနေတယ်ဒီလိုဒါနာမျိုးကြတော့ဝိပုလဖလပြန်ပြောကြည့်ကြတဲ့အကျိုးရှိတဲ့ဒါနမျိုးလို့ငါဖျားမဟုတ်ဘူးတဲ့မိုးဆိုးကြီးတူကွယ်လွန်သွားတယ်ဇနီးဖြစ်တော့ကနေပြီးတော့ကွယ်လွန်သွားတဲ့မိုးဆိုးကြီးမကောင်းတဲ့ဗိဒ္ဓဘုံဘုရားရောက်ကြည့်သွားပါတယ်ထိုဘုရားကနေပြီးတော့ဒီကောင်းမှုကုသိုလ်ရဲ့အခုဘာကကိုအမြတ်ဝေတဲ့အခါသာတို့ခေါ်လို့မရဘူးပါဇက်ဟာလို့မရဖြစ်နေလုံးငင်တိုင်းတိုင်းအဲ့ဒီလိုဖြစ်လာတဲ့အခါနောက်ဆုံးအကျဉ်းကြမှာပုဂ္ဂိုလ်တရားကိုဝင်ဖို့ပြီးပြောတယ်တဲ့နော်ဒုတိယကြီးကငါ့ကိုလူရဲ့စားနေတယ်ဆိုပြီးဒီလိုဝင်ပြောတယ်သူရဲ့ကောင်းမှုကုသိုလ်တွေကိုဒီလမရှိတဲ့ပုဂ္ဂိုလ်ကဝင်ပြီးလူရဲ့နေတဲ့အတွက်သူဟာတာတုခေါ်နေတယ်ဆိုတာမရှိဘူးနောက်တစ်ချိန်ကျမှဒီလရှိတဲ့အလူကံပုဂ္ဂိုလ်တွေကိုပြင်ဖြစ်ပြီးလူတန်းတော်မှာတာတုခေါ်နိုင်သွားတယ်နော်ကျွတ်တန်းဝင်သွားတယ်ဒါကြောင့်နှစ်ဖက်လုံးမှာအင်္ဂါချွတ်တယ်နေတော့ဒီလိုဒါနမျိုးဟာပြန်ပြောကြည့်ကြတဲ့အကျိုးရှိတဲ့ဒါနမျိုးဘယ်လိုမှတော့မဖြစ်နိုင်ဘူးတဲ့နော်။ကဲနောက်နံပါတ်၄ဒါနယောသီလာဝါသီလာဝန္တိသူတရာတိဒါနဓမ္မေနလတ္တံသူပသနာအစိတ်တော်အဘိသာတဟံကမ္မဖလံဩလာရံတဝေဒါနဝိပုလဖလံတိပြုမိ။ယောသီလာဝါအကျဉ်သီလာရှိတဲ့အလူပေးတဲ့ပုဂ္ဂိုလ်သည်ဓမ္မေနလတ္တံတရားတော်နိလံဖြင့်ရှားဖွေသဖြင့်ရရှိအပ်တဲ့လူပွဲဝုဒ္ဓပစ္စည်းစုကိုသူပတ္တနာစိတ်တော်ကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်၍ ဩနာရံပြံပြောကြည်ကြမြင့်မြတ်လှစွာသောကမ္မဖလံကံကံဤအကျိုးတရားကိုအဘိဓါဒဟံအဘိဓါဒဟံတော့အလုံးယုံကြည်သည်ဖြစ်၍သီလဝန္တေသူသီလရှိတဲ့အလှကံပုဂ္ဂိုလ်တို့၌ဒါနံအလှဒါနကိုတရားတိပိစုဤဒန္တနံထောကဲ့သို့သောအလှဒါနမျိုးကိုဝေစင်စေဧကံအမှန်အဖြင့် ဝိဘူလာဖလန်တိပြံပြောကြည်ကြတဲ့အကျိုးရှိတဲ့ဒါနမျိုးဖြစ်၍ဟံငါဖက်ရသည့်ပြုမိဟောတော်မူ၏။သင်္ကသုံးပါးတည်းကြရနော်။အလှူပေးတဲ့ပုဂ္ဂိုလ်ပဲဒီလိုက်တော့သီလနံပါတ်၁သီလစီခြင်းနံပါတ်၂တရားတော်နိလခေရှားဖွေရရှိတဲ့ပြည့်စုံမှုသူဖြစ်ခြင်းနံပါတ်၃ကြည်လင်းတဲ့စိတ်ထားရှိခြင်းနံပါတ်၄ပြံပြောကြည်ကြမြင့်မြတ်တဲ့ကံကံရဲ့အကျိုးကို ယုံကြည်တဲ့ကာမတက္ကရာသမာဓိဋ္ဌိဉာဏ်ရှိသောရှိနေတဲ့ပဋ္ဌာတရားရှိခြင်းသင်္ခါလေးချက်စုံကြည်တယ်အလုကံပုဂ္ဂိုလ်တွေပဲကြည့်လိုက်ကြတော့လေသီလရှိတဲ့အလုကံပုဂ္ဂိုလ်တွေဖြစ်နေပြန်တယ်ပေါင်းလိုက်တော့အင်္ဂါ၅ချက်အလုံးစုံကြည်သွားတယ်အကောင်းအင်္ဂါ၅ချက်ဒီအလုံးစုံကြည်နေတဲ့အတွက်ဒီဒါနာမျိုးဟာဝိပုလဖလအပြံပြောကြည့်ကြမြင့်မြတ်တဲ့အကျိုးရှိတဲ့ဒါနာမျိုးလို့မြတ lalu, mayen lo, mimi doga lola dong dong kek empok. No, ho, janu bak badi doga miyama miyasa jaga hotara. Mimi doga lola dong dong kek mese, lu chanda lo si in yasene, na chanda lo si yasene. Yama chanda lo si ke in le. Yidana go eche kaya, si dati nunya jo piang lare eche in kama, lukan po guru opotai medda bawana kamatan yijan pepyan biro, medda zandye wenzan nengke me suyin. ဂျမတ်တန်တာကိုလည်းရနိုင်တယ်လို့ဒီလိုပြောဟောတာဘာဖြစ်လို့လဲလူပဲတဲ့ပုဂ္ဂိုလ်ဘက်မှာသီလတွေရှိနေတယ်သီလရှိတဲ့အတွက်ဘာဖြစ်လဲဣဇ္ဇတိဘေကဝေသီလဝတ္တောစေတောပဏိတိဝိသုဒ္ဒတာဘေကဝေစေတယံတို့သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစေတောပဏိတိစေရဲ့တောင်းတကြည့်အခုသမျှသည်ဣဇ္ဇတိမကြွအေကံပြည့်စုံတပ်ပေ ဤ ခင်ဗျာရန်တို့သီလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ရဲ့တောင်းတကြအခုသမျှဒီမချွတ်အေကံပြည့်စုံတတ်တယ်။ဘာကြောင့်လဲ?ဝိသုဒ္ဒတာသီလစင်ကြနေသည့်အတွက်ကြောင့်ဒီသီလတွေစင်ကြနေတဲ့အတွက်ကြောင့်သီလရှိတဲ့ပုဂ္ဂိုလ်ရဲ့တောင်းတကြပြီးမချွတ်အေကံပြည့်စုံတတ်တယ်။သင်္ကြန်ကြည့်စမ်း။ဒါနတခုပြုတဲ့အပိုင်းပေါ့
ပန်းတဲ့ဝင်သူလို့ချင်း60တကဘာအပေမလာရဘူးဆိုတဲ့ထုံးလေးတွေရှိတယ်။လူဘဝဝုထုပစ္စည်းစုနဲ့ရရှိတဲ့အကျိုးတွေကြည့်လိုက်ရင်ရရှိတဲ့အကျိုးတွေကပိုပြီးမများဘူးလား။များတယ်။ပြန်ပြောကြည့်ကြည့်နော်။နတ်ချမ်းသာဆိုလို့ချင်းလူဘဝမှာအရှင်ဘုရားတော်ကိုဆွနေဆွလောင်းထုတ်ခဲ့ဘူးတဲ့အိန္ဒကနတ်တော်အမတန်ကြည့်ကြတဲ့နတ်စီစိမ်တွေရတယ်။လောင်းထုတ်ခဲ့တဲ့ဒါနကုသိုလ်စေတနာလူဘ
ဒီတော့ဒီလိုတော့မေးစရာရှိ နိဗ္ဗာန်ရရှိရေးမှာသရဏမျိုးစီကောင်းဝိဇ္ဇာမျိုးစီကောင်းမျိုးစီကောင်းနှစ်ခုတက်ကောင်းနှစ်ခုရှိဖို့တော့လိုပါတယ်။နာဝကပါရမီညာယာမှာအဓိကတော့သံဒတ္တဆိုပြီးတော့ဟောအဘရံပါဠိတော်များမှာဘုရားရှင်ကိုယ်တော်တိုင်ဟောထားတဲ့အတွက်အဓိကရလို့ခေါ်ဆိုအပ်တဲ့ကောင်းမှုကုသိုလ်တုစီရမယ်။နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့ပြင်းပြတဲ့သံဒတ္တရှိရမယ်။ဒီအင်္ဂါနှစ်ပါးစုံကြည့်ခဲ့ရင်တ ဒီအဓိကရကမ္မဂုတုမှာသရဏမျိုးစေကောင်းဝိဇ္ဇာမျိုးစေကောင်းနှစ်ခုကိုသတ်မှတ်ထားလေတော့သရဏမျိုးစေစရာကနိဗ္ဗာန်ကိုဥဒေပြီးနိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံပြည့်ထောင်နေတဲ့ဒါနကျင့်စဉ်သီလကျင့်စဉ်မမထကျင့်စဉ်တွေကိုသရဏမျိုးစေကောင်းနှစ်ခုကိုခေါ်ပါတယ်။ ဘုရားအစရှိတဲ့အရိယာတော်ကောင်းတွေနဲ့တွေ့အောင်ကြုံအောင်ဆုံးအောင်ဒီသရဏမျိုးစေကောင်းတွေကပို့ဆောင်ပေးမှဖြစ်တယ်။သို့တော့ဒီသရဏမျိုးစေကောင်းတွေကဘုရားအစရှိတဲ့အရိယာတော်ကောင်းတွေနဲ့တွေ့အောင်ကြုံအောင်ဆုံးသီးမိအောင်ပို့ဆောင်ပေးလိုက်လို့တွေ့ရပြီးကြုံရပြီးဆုံးရပြီးဘုရားအစရှိတဲ့အရိယာတော်ကောင်းတွေကသစ္စာလေးပါးနဲ့စတဲ့တရားစကားလေးဟောကြားပြီ။ အဲ့လိုဟောကြားလိုက်တဲ့အချိန်ခါမှာဝိဇ္ဇာလေးပါးနဲ့စတဲ့တရားစကားကိုခံယူနိုင်တဲ့စွမ်းအားကတော့ဝိဇ္ဇာမျိုးစေ့ရဲ့တာဝန်ဖြစ်တယ်။ဝိဇ္ဇာမျိုးစေ့နဲ့ပတ်သက်လို့လေရီတော်ဖျားကတော့အနည်းဆုံးအတိတ်ဘဝထိုးထိုးကဒီဖျားရှင်ရဲ့သာသနာတော်တွင်မှာပဲဖြစ်စေအကြအကြတော့ဖျားရှင်တို့ရဲ့သာသနာတော်တွင်မှာပဲဖြစ်စေအနည်းဆုံးအောက်ထည်ဆုံးပမာဏအဖြစ်တကြီးလေးပါးတော့ရှိဖို့သုံး စီဖြစ်ပါတယ်ဒီတဲ့တဆင့်တက်လိုက်လို့ယုတ်တရားတွေကိုသိကြည့်ခဲ့ဘူးမယ
်ဘူးကောင်းတယ
်နန္တရားတွေကိုသိကြည့်ခဲ့ဘူးမယ်ဘူးကောင်းတယ်ယုတ်နာကိုသိကြည့်ခဲ့ဘူးမယ်ဆိုရင်တော့နမရူပပရိစ္ဆေဒဉာဏ်ဒီကနံပါတ်1ကောင်းတဲ့မျိုးစစ်တစ်ခုဖြစ်ပါတယ်အဲဒီကနေတဆင့်တက်လိုက်တော့ဒီယုတ်တရားနန္တရားတွေရဲ့အကြောင်းတရားတွေကိုအတိတ်နာကပြိဿုပံကာလသုံးပါလုံးမှလည်းလန်းပြီသမျှအဟုတ်တိုင်းမှစွာသိသိတတ်တဲ့ပြိဿယပရိကဉာဏ်အတိရရှိကြမယ်ဆိုရင်တော့ဘုကောင်းဒါဒုတိယအကောင်းဆုံးဝိဇ္ဇာမျိုးစစ်ဖြစ်ပါတယ်ဒီနဲ့တဆင့်တက်လိုက်တော့အကြောင်းတရားနဲ့တကားပြိဿယပရိကဉာဏ်မှသိသိထားပြီးဖြစ်နေတဲ့အကြောင်းတရားအကျိုးတရားနာမရူပပရိစ္ဆေဒဉာဏ်အယသိသိထားပြီးဖြစ်တဲ့ယုတ်တရားနံတရားဒီအကြောင်းတရားနဲ့တကွဒီယုတ်တရားနံတရားတွေကိုဖြစ်ပြီးပြဋ္ဌာန်းကိုကြည့်ပြီးတော့ဖြစ်ပြီးပြဋ္ဌာန်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စတို့ဒုနေရှုခဲ့ဘူးမယ်ဖြစ်ခြင်းပြည့်ခြင်းဖြင့်အနိစ္စခန္ဓာရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတို့ဒုနေရှုခဲ့ဘူးမယ်မပြည့်စုံတဲ့အကျင့်ခဲအခိုင်အမာအနှစ်သာရအဖြစ်တည်နေတဲ့အတ္တမရှိတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တတို့ဒုနေရှုခဲ့ဘူးမယ်ဆိုရင်တော့တတ္တရာအကောင်းဆုံးမျိုးစီပဲအရိတတ္တိယမျိုးစစ်ကတော့ဝိပဿနာမျိုးစစ်ဖြစ်ပါတယ်။ဒုဝိပဿနာမျိုးစစ်မှလည်းသင်္ခါရုပ္ပကဉာဏ်တိုင်အောင်သာအကြေပေါ့ရောက်ခဲ့ဘူးမယ်ဆိုရင်တော့အကောင်းတကအကောင်းဆုံးဝိဇ္ဇာမျိုးစစ်ဖြစ်တယ်။အဲဒီလိုဝိဇ္ဇာမျိုးစစ်တွေပါခဲ့ဘူးမယ်ဆိုလို့ချင်းတော့ဖះဆာရှိတယ်အရိယသရောကောင်းတွေပြည့်တဲ့ကြုံတဲ့ဆုံးတဲ့အချိန်ခါမှာသူဖះဆာရှိတဲ့အရိယအရိယဖះဆာရှိတဲ့အရိယသရောကောင်းတို့ကဟောကြားပြတာအစဆုံးမှအပ်တဲ့သစ္စာလေးပါးနဲ့စတဲ့တရားစကားကိုလွယ်ကူစွာခံယူနိုင်တဲ့စွမ်းအားဖြစ်လာလိမ့်မယ်။ဒါကြောင့်နိဗ္ဗာန်ကိုရည်ရွယ်တောင်းတပြီးပြည့်စုံပြည့်ထောင်နေတဲ့ဒါနဖြစ်ခဲ့ရင်လေနိဗ္ဗာန်ကိုရောက်ကြောင်းသူတော်ကောင်းတရားတွေနဲ့တွေ့အောင်ဆုံးအောင်ကျုံအောင်ဒီဒါနအစရှိတဲ့အမျိုးစေ့ကောင်းတွေကဥပနိတိအတ္တိနဲ့ပြည့်စုံပြည့်ပြင်မှာဖြစ်တယ်။အဲဒီနိဗ္ဗာန်ကိုမလိုအလိုမရှိခဲ့ရင်လေခုနကသောဇာတဘုံအတွင်းမှာတည်ရှိနေတဲ့လူချမ်းသာ၊နတ်ချမ်းသာ၊အပြမချမ်းသာခေါ်တဲ့ဒီချမ်းသာတွေကိုလူလန်တောင်းတခဲ့ရင်လေဒီဒါနကဘိုးဆောင်ပေးနိုင်တယ်ဆိုအားရှိတယ်။ပြမချမ်းသာကိုတည့်ရမပေးနိုင်ပေမဲ့လို့နော်။လူဒါနပြုပြီးလို့စိတ်ထားတွေနုညံ့လာတဲ့အခါအလူခံပုဂ္ဂိုလ်အစရှိတဲ့ထိုးထိုးသဘာဝတွေအပေါ်၌မေတ္တာဘာဝနာကမ္မထညီချမ်းပဖြန့်နိုင်တဲ့ဆိုအားရှိလို့မေတ္တာဇန်ဒီဝိဇ္ဇာနိုင်ခဲ့မယ်ဆိုရင်တော့ပြမပြီးရောက်နိုင်ပါတယ်နော်။ဒါလည်းဒါနကိုအခြေခံထားတဲ့အတွက်ဒါနကြောင့်လည်းမြမကြီးရောက်နေတယ်လို့။အိုးဒါနုပပတိသုတ်တံမြတ်မဘုရားဟောထားတာဖြစ်တယ်။ကဲဒီတော့ဒါကနံပါတ်၄အကောင်းဆုံးဒါနတစ်ခုဖြစ်တယ်။ဒီတဲ့ကောင်းတဲ့ဒါနမရှိတော့ဘူးလားလို့မေးစရာရှိတယ်။နံပါတ်၅ဒါနမြတ်စွာဘုရားဆက်ဟောနော်။ယောဝိတာရာဂောဝိတာရာဟေတုတရာတိဒါနဓမ္မေနလတံသုပဒါနစိတ်တော်အဘိတတဟံကာမဖလံဩနာရံတံဝေဒနာအမိသဒါနနာအမေကံတိယောဝိတာရကအကျေရကကင်းနေတဲ့ယဟနာပုဂ္ဂိုလ်သည်ဓမ္မိနာလတံတရားသောနိလဖြင့်ရှောဖွေသည်ဖြင့်ယတိအပ်တဲ့လူဝဲဝုထုပစ္စည်းစုကိုသူပတနာစိတ်တော်အလွန်ကြည်လင်သောစိတ်ထားရှိသည်ဖြစ်၍ဩနာရံပြန်ပြောကြည့်ပြန်မြင်မြလှစွာသောကမ္မဖလံကံကံဤအကျိုးတရားကိုအဘိဓာတဟံအဘိဓာတဟံတော့အလွန်ယုံကြည်သည်ဖြစ်၍ ဝိဒရာဂေသုရာဂကင်းပြီးတဲ့ယဟနာပုဂ္ဂိုလ်တို့၌ဒါနအလုဒါနကိုတရာတိပေးလူ၏ဒန္တနာထောကဲ့သို့သောအလုဒါနမျိုးကိုဝေစင်စင်ဧကံအမှန်အဖြစ်အမိတာဒါနနံပစ္စည်းလေးပါးကိုလှူဒါန်းကြကုန်သောအမိတာဒါနဟူသောများတို့တွင်ဧကံအတ္တဆုံးအမြတ်ဆုံးဖြစ်၏ဟု၍အဟံဃာဖြာဒီဝဒါမိဟောတော်မူ၏ဒီနေရာကြတော့အလှပေးတဲ့ပုဂ္ဂိုလ်ဘက်မှာနံပါတ်၄ရာဂကိနေတဲ့ယဟနာပုဂ္ဂိုလ်ဖြစ်ခြင်းနံပါတ်၄တရားတော်နိလဖြင့်ကြာဖွေသည်ဖြင့်ရရှိအပ်တဲ့လူဘဝတို့ပစ္စည်းစုဖြစ်ခြင်းနံပါတ်၃အလွန်ကြည်လင်တဲ့စိတ်ထားရှိခြင်းနံပါတ်၄ပြန်ပြောကြည့်ခြင်းမြင့်မြတ်လှတဲ့ကာမတက္ကရမာဒိဋ္ဌိဉာဏ်ရှိသောရှိနေတဲ့ကံကံရဲ့အကျိုးကိုတတ်ဝင်ယုံကြည်တဲ့တတ္တတရားရှိခြင်းဆိုပြီးအလှပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၄ချက်အလှကံပုဂ္ဂိုလ်ဘက်ကရာဂာကျင်းနေတဲ့ယဟနာပုဂ္ဂိုလ်ဖြစ်ခြင်းဆိုပြီးအင်္ဂါ၁ချက်ပေါင်းလိုက်တော့အင်္ဂါ၅ချက်အဲ့ဒီအင်္ဂါ၅ချက်စုံညီနေတဲ့အလှဒါနမျိုးကိုဘုရားရှင်ကတော့ယေစုလေးပါးကိုလှူဒါန်းနေတဲ့အမိတာဒါနဟူသောမြတ်တို့တွင်အတားဆုံးအမြတ်ဆုံးဒါနလို့ငါဖျားဟောတယ်လို့ဒီလိုချီးမွမ်းထားတယ်။ဘာဖြစ်လို့ဒီဒါနကိုအတားဆုံးအမြတ်ဆုံးဒါနလို့ပြောရလဲ။ညီသည့်အကျိုးတစ်စုံတရားကိုမျှဖြစ်စေနိုင်တဲ့စွမ်းအားမရှိလို့အတားဆုံးအမြတ်ဆုံးဒါနလို့ခေါ်ရတယ်။လောကမှာနော်ကောင်းမှုကုသိုလ်တစ်ခုပြုရင်ဒီကောင်းမှုကုသိုလ်ကြောင့်အကျိုးရတာမျိုးကိုသာတရားဝါဒီဟာတော်ခမျက်မျက်လူလန်းတောင်းတကြတယ်။သို့တော်လည်းဘုရားဆက်ရှိတဲ့အရိယာတော်ကောင်းကြီးကတော့လူငန်းတစ်ခုကောင်းမှုကုသိုလ်တစ်ခုပြုလို့လိုက်လို့ဒီကောင်းမှုကုသိုလ်ကြောင့်အကျိုးတစ်စုံတရားရတာကိုလူလန်းတောင်းတတဲ့စိတ်ဓာတ်မရှိဘူး။တရားဝါဒီရဲ့ဆန္ဒနဲ့တော့တော်ခမျက်မျက်ကတော့ဆန့်ကျင်ဘက်ဖြစ်ကောင်းဖြစ်နိုင်ပါလေနော်။တရားဝါဒီတော်ခမျက်မျက်ကတော့ကောင်းမှုကုသိုလ်တစ်ခုပြုပြီဆိုရင်ဒီကောင်းမှုကုသိုလ်ကြောင့်အကျိုးရတာကိုပဲပို့ပြီးတော့အလိုရှိကြတယ်။ဒီကောင်းမှုကုသိုလ်ပြုလိုက်လို့ဘာမှအကျိုးမရဘူးဆိုရင်တော့အကျိုးမရတဲ့လုပ်ငန်းတစ်ခုကိုလုပ်ချင်တဲ့ဆန္ဒရှိကြကြလား။စိတ်မရှိကြဘူး။ဒါပဲကြောင့်လဲ။ဘုရားဆရာရှိတဲ့အရိယာတော်ကောင်းတို့သိတော်မူတယ်လို့မသိကြလို့။ဘုရားရှင်ကတော့ကောင်းမှုကုသိုလ်တစ်ခုကြောင့်အကျိုးတစ်ခုပေါ်လာပြီဆိုရင်ထိုအကျိုးကိုလှမ်းပြီးတော့ဓာတ်ခွဲကြည့်။30ဘုံအတွင်းမှာရနိုင်တဲ့အကောင်းဆုံးအကျိုးတွေကိုတက်ခွဲကြည့်လိုက်ရင်30ဘုံအတွင်းမှာယုတ်ဝုထုတက်တက်ရှိမယ်။နံဝုထုတက်တက်ရှိမယ်။ယုံနာနှစ်ပါးယောနေတာဖြစ်တယ်။ဒုယုတ်တရားနဲ့တရားယုံနာနှစ်ပါးတို့ဒီဘယ်လိုသဘောရှိလဲ။ဖြစ်ပြီးပြနေတဲ့အနိစ္စတရားသာမှန်တယ်။ဖြစ်ချင်းပြချင်းဖြစ်အနိစ္စကံရတဲ့ဒုက္ခတရားဒီသာမှန်တယ်။မပြည့်စုံတဲ့အခြေခဲ့အခိုင်အမာအနှစ်သာရအဖြစ်ဒီနေတဲ့အတ္တမဟုတ်တဲ့အနတ္တတရားဒီသာမှန်တယ်။အကောင်းဆုံးဖြစ်တဲ့30ဘုံအတွင်းမှာရရှိမဲ့ယုံနာဆိုတဲ့ဒီအကျိုးတရားတွေအနိစ္စတရားအစုပုံဒုက္ခတရားအစုပုံအနတ္တတရားအစုပုံသာမှန်နေတဲ့အတွက်ဒီအကျိုးတွေကိုလိုလားတောင်းတပါရယ်ဆိုရင်အနိစ္စတရားအစုပုံလေးရရပါလို့ဤဒုက္ခတရားအစုပုံလေးရရပါလို့ဤအနတ္တတရားအစုအပုံလေးရရပါလို့ဤလို့ဆုတောင်းယူနေတာနဲ့မတူဘူးလားယူနေတယ်တစ်ချက်ဒါကပရမတ္ထသစ္စာဘက်ကပြောတာနမောတိသစ္စာဘက်ကနေပြန်ပြီးလှမ်းကြည့်လိုက်တော့ဒီ30ဘုံအပြင်မှာတည်ရှိနေတဲ့ယုတ်ဝုထုနံဝုထုယုတ်နံဝုထုဆိုတဲ့ဒီဝုထုအစုအပုံတို့ဒီဘယ်လိုသဘောတာရှိတယ်လဲပရိသန္ဓေနိယမှုဒုက္ခရှိတယ်။ဘောဝမှုဒုက္ခရှိတယ်။နာယမှုဒုက္ခရှိတယ်။သိယမှုဒုက္ခရှိတယ်။ဒါကမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မင်းဆိုရင်သူယမှုဝုဆယမှုငွကျွေးယမှုဝိသင်းရမှုသိသိရမှုပြင်းစွာပူပန်ရမှုဆိုတဲ့ဒုက္ခတွေရှိနေတယ်။ဒါကြောင့်လုံးဝတဘောအတွင်းမှာရနိုင်တဲ့အကျိုးတရားတွေကိုမျှော်လင့်တောင့်တပြီးကောင်းမှုကုသိုလ်တစ်ခုပြုတယ်ဆိုရင်ထိုကောင်းမှုကုသိုလ်ပြုပြီးတော့အိုရဘာလို့ဤပရိသန္ဓေနိယဘာလို့ဤအိုရဘာလို့ဤနာယဘာလို့ဤလေယဘာလို့ဤသုညဘာလို့ဤပူဆွေရဘာလို့ဤငိုကြွေးရဘာလို့ဤကိုချင်းရဘာလို့ဤသိချင်းရဘာလို့ဤရင်းစွာဘူပန်ရဘာလို့ဤလို့ထူတောင်းပြီးယူတာနဲ့မတူဘူးလားအတူတူဖြစ်နေတယ်။ဒါကြောင့်ဘုရားရှင်ကတော့ဟောတောင့်တန်တစ်ခုကြတော့ယဟန်တို့မစင်ဟူသောမြတ်သည်အနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေ။ညွန်ချာဆက်ကြွယ်သဘောတရားဧကံရှိသလို ဘဝဟုတမြတ်ဒီအနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေဘယ်ဘဝကိုမျှငါဖျားမချိမှန်ပါဘူးဆိုပြီးဒီလိုဟောထားပါကြောင့်လဲဘယ်ဘဝကိုပဲတုံးတတ်ကြည့်ဩနာတိယဒုက္ခပြိနဲ့ကင်းသလားမကင်းဘူးဒါကမကင်းသေးတဲ့ဘဝဖြစ်ခဲ့မယ်ဆိုရင်လည်းသွင်းရမှုပူးသွင်းရမှုငိုကြွေးရမှုပူးသွင်းရမှုဆင်းရဲရမှုယေစွာဘူပါယမှုဆိုတဲ့ဒုက္ခတွေနဲ့ကင်းသလားမကင်းဘူးမရဏမိတို့နဲ့အမြဲတမ်းလုံးလုံးရခံရမယ်သဘောရှိနော်ဘောကအမိပရိဒေဝအမိဒုက္ခအမိဒေါမနတအမိဥပါယတအမိဆိုတဲ့မိတစ်ဆက်တန်းတို့လုံးရခံရမယ်ဘောကဒီတာဖြစ်တယ်ထားကြောင့်ဒါကတော့တာမောဟစားတဲ့မိမျိုးမျိုးတွေအလုံးရအဘဝတစ်ခုကိုတော့တနည်းအကျိုးပေးမယ်ဘယ်ခါမှလဲဘုနဲ့ကအလိုမေးတဲ့ပုဂ္ဂိုလ်မှာသီလရှိခြင်းအစရှိတဲ့ကောင်းတဲ့အင်္ဂါလေးချက်နဲ့စုံညီနေခဲ့မယ်ဆိုရင်သီလရှိတဲ့ပုဂ္ဂိုလ်ရဲ့ဧကံပြည့်စုံတတ်တဲ့အတွက်ဒီနေ့ကိုအကျိုးပေးပါမှန်းနေနော်ဘဝကိုရခဲ့မယ်ဆိုရင်လည်းဘဝတိုင်းဘဝတိုင်းဒီဘယ်ဘဝမှာပဲဖြစ်ဖြစ်အိုနာတိဒုက္ခပြည့်နဲ့မကင်းဘူးမိတစ္ဆေတတိတို့လောင်မြိုက်ခံရတဲ့ဒုက္ခတွေနဲ့မကင်းတဲ့အတွက်ထိုဘဝမျိုးတွေကိုကြီးဝဲတောင့်တပြီးကောင်းမှုကုသိုလ်ပြုနေတာမျိုးကိုဘုရားရှင်ကအမချီးမွမ်းဘူးနော်ဒါကြောင့်ဘုရားရှင်ရဲ့အလိုတော်ကိုသိတော်မူတဲ့ရှိရှိပညာရှိသူတော်ကောင်းများအထူးသဖြင့်သရောကြီးများသာဝေကျမ်းဂန်တွေကိုသရဝါအကျွတ်အတွက်ညှော်လင့်တောက်တာပြီးရေးသားပြည့်စည်တဲ့အခါထိုကျမ်းစာတို့ရဲ့အနီးကုန်းမှာဘာများဆုတောင်းတတ်တယ်လဲ။ဤကောင်းမှုကြောင့်မြည်သည့်အကျိုးတစုံတရာမျှမဖြစ်ပါစေတည်းဒီလိုဆုတောင်းတယ်။ဟုတ်တယ်မလား။အကျိုးတစုံတရာကိုညှော်လင့်တောက်တာပြီးကောင်းမှုကုသိုလ်တစ်ခုပြုတဲ့လုပ်ငန်းရသည်ဘုရားရှင်ကမချီးမွမ်းနော်။ဘုရားရှင်ရှင်းမနေတဲ့ခုနကအမြတ်ဆုံးကောင်းမှုကုသိုလ်မျိုးကိုသူတော်ကောင်းတွေကအလွန်နှိမ့်ချကြတယ်။ကဲကောင်းပြီနံပါတ်၅ဖြစ်နေတဲ့ဒီအလှူဒါနကအလှူပေးတဲ့ပုဂ္ဂိုလ်ကလည်းယဟန်တဲ့ပုဂ္ဂိုလ်အလှူခံပုဂ္ဂိုလ်ကလည်းယဟန်တဲ့ပုဂ္ဂိုလ်ဖြစ်နေတဲ့အတွက်အကောင်းဆုံးတော့မှန်နေပြီ။တပည့်တော်တို့ကလည်းယဟန်တဲ့မဖြစ်သေးဘူးဆိုရင်ဘယ်နဲ့လုပ်မလဲ။ယဟန်တဲ့ဖြစ်အောင်ကြိုးစားဖို့မလိုဘူးလား။လိုအပ်နေတယ်။အကောင်းဆုံးဒါနတစ်ခုပြုခြင်းနဲ့ဆိုရင်ယန္တာဖြစ်အောင်ဘယ်ပုံဘယ်ပန်းဗဏိလအဖြစ်ကျင့်ရမလဲအဲ့ဒီကျင့်စဉ်လေးဟောဖို့ဒါဥဒေထားပါတယ်နော်နောက်တစ်ခုမိမိတို့ကယဟန္တာတော့မဖြစ်သေးဘူးသို့တော်လည်းအဲ့ဒီယဟန္တာပုဂ္ဂိုလ်တို့ပြုတဲ့ဒါနနဲ့ဒုတိယလောက်လိုက်နိုင်တဲ့အစဉ်တန်းမှီတဲ့ဒါနမျိုးကမရှိနိုင်ဘူးလားလို့ဒီလိုတော့မင်းကြီးကကြည့်ရှိနိုင်ပါတယ်နော်ဒုတိယအကောင်းဆုံးလောက်တော့ပြုနိုင်တဲ့ဒါနတစ်ခုရှိတယ်အဲ့ဒါကဘာလဲဝိပဿနာဉာဏ်နေနဲ့ရှင်တွေ့ပြီးတော့ဒါနတစ်ခုပြုနိုင်ရဒီတော့ဒါနတစ်ခုကိုကြည့်မယ်ဆိုလို့ချင်းလူဘဝဝတ္ထုရှိတဲ့အလှူခံပုဂ္ဂိုလ်ရှိတဲ့အလှူပေးတဲ့ပုဂ္ဂိုလ်ရှိတယ်။သုံးဖက်လူဘဝဝတ္ထုပစ္စည်းစုကိုဖမ်းပြီးစိုက်လိုက်မယ်ဆိုလို့ချင်းတမဲ့ပစ္စည်းဝတ္ထုဖြစ်ခဲ့မယ်ဆိုရင်ပေါ့နော်။တမဲ့ဒီပစ္စည်းဝတ္ထုဖြစ်တဲ့ကိုလူဆွမ်းတို့လူတန်းငန်းတို့လူလူဘဝဝတ္ထုပစ္စည်းစုတွေပေါ့။ဒီလူဘဝဝတ္ထုပစ္စည်းစုတွေကိုဖမ်းပြီးတလေးပါစိုက်လိုက်ရင်ကလအမှုန်ဖြစ်တဲ့အလုံးဓာတ်ခွဲကြည့်တမုံတမုံမှာပထဝီအဘောတိဇောဝါယောဝဏကဏရတ္တဩဇာအစိဏယတ္တဩဇာဆိုပြီးသဘောတရားရှိခုရှိထိုရှင်မျိုးသောရုပ်တို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအိဋ္ဌဇလိုဒုနည်းရှုမယ်။ဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခန္ဓာရတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလိုဒုနည်းရှုမယ်။မပြည့်စည်တဲ့အကျင့်ခဲအခိုင်မာနှစ်တာရအဖြစ်ပြီးနေတဲ့အတ္တမရှိတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလိုဒုနည်းရှုမယ်။ဆိုရင်ရှုနိုင်တယ်ဆိုရင်ပေါ့ဒါဝိပဿနာဉာဏ်နဲ့ရှင်းနေတဲ့ဒါနတစ်ခုဖြစ်သွားပြန်။နောက်တစ်ခါအလူပေးတဲ့ပုဂ္ဂိုလ်ဘက်ကိုပြန်ကြည့်လိုက်မိမိခန္ဓာအင်္ဂုံမမာရီအချင်းချင်းထူထောင်ပြီးတော့ပေါ့နော်ဓာလေးပါပြန်ပြီးစိုက်လိုက်မယ်ဆိုရင်ပေါ့မမာရီအချင်းချင်းထူထောင်ပုံဓာလေးပါစိုက်ပုံတွေကိုတော့ဒီညဟောမှာဖြစ်ပါတယ်နော်အဲ့တော့ဓာလေးပါစိုက်နေလိုက်ရင်တော့ကလအမုံတွေအလုံးဖြစ်တော့တာဒီအမုံတွေကိုတက်ခွဲနိုင်ရင်6ဌာန42ကုဋ္ဌာန်ရုပ်တွေကိုတက်ခွဲနိုင်ရုပ်တရားအစုပုံတွေရပါသူယုံတရားတွေကိုအာယုံယူပြီးဒုယုံယုံတရားတွေကိုမိတော်ဖြစ်ပေါ်ပြီးနေတဲ့နန္တရားတွေကိုဆက်လက်သိသိလိုက်ယုံနဲ့နှစ်ပါးရပါဘေးလူကြောင့်ဖြစ်တဲ့ကုသိုလ်စေရနာဥဆောင်နေတဲ့နန္တရားတွေကိုလည်းသိသိသူတို့လည်းနန္တရားဥစုတွေပါတယ်အဲ့ဒီယုံတရားနန္တရားတွေရဲ့ဖြစ်ပြီးပြည့်တဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ဒုနေရှုနိုင်မယ်ဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခန္ဓာရတဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ဒုနေရှုနိုင်မယ်မပြည့်စည်တဲ့အခြေခဲအခိုင်အမာနှစ်တာရအဖြစ်တည်နေတဲ့အတ္တမရှိတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့တွင်တွင်ရှုနိုင်တယ်ဆိုရင်ဒါဝိပဿနာဉာဏ်လေးနဲ့ရှင်းနေပြီ။တခါအလှူခံဖြစ်တဲ့ပုဂ္ဂိုလ်ရင်းကြည့်လိုက် ဒါမဲ့ဇေတိတော်ရင်းဖြစ်ခြင်းဖြစ်မယ်။ဘက်စီရဟန်းတော်အစရှိတဲ့ပုဂ္ဂိုလ်ရင်းဖြစ်ခြင်းဖြစ်မယ်နော်။ဒါအလုကံပုဂ္ဂိုလ်ကဒါမဲ့မှာကတော့ဓာလိဘဆက်လက်ဇေတိတော်တို့ဥဒိဋ္ဌဇေတိဓာတုဇေတိဓမ္မဇေတိတွေကိုဓာလိဘဆက်နေမယ်ဆိုရင်အဲ့လိုအမှုန်လေးပါပဲသူတို့ဥဒိဋ္ဌရုပ်တည်း။နန္တရားတွေကိုတော့ဗိဒ္ဓကျင်တူလို့တမ္မံပေါင်းစုခြုံငုံပြီးတော့ရှိရတယ်။ ယုတ်တရားတွေကိုလည်းဗိဒ္ဓကျင်တူလို့တမ္မံပေါင်းစုခြုံငုံတာရှိအဲ့ဒီလိုယုတ်နာနှစ်ပါးကိုသိသိပြီးတဲ့အခါမှာလည်းထိုယုတ်နာနှစ်ပါးတို့ရဲ့ဖြစ်ခြင်းဖြစ်ပြီးပြည့်နေတဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ဒုနေရှုမယ်ဖြစ်ခြင်းပြည့်ခြင်းဖြစ်အနိစ္စခံရတဲ့သဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ဒုနေရှုမယ်မပြည့်စည်ပဲအကျင့်ကျအခိုင်အမာနှစ်သာရ အထုတ်တဲ့ပင်ကညံပိုင်းလောက်ရောက်အောင်ရှုနိုင်မယ်ဆိုရင်တော့ဥပါဒနာညာနိကဘူးရင်ကြပြီထိုရင်ကြနေတဲ့ဝိပါဒနာညာခိုက်မှာရာဂဒေါသမောဟစတဲ့ကိလေသာတွေဒီတရင်ကအဖြစ်ကွာကြနေပြီဖြစ်ပါတယ်ထိုတရင်ကအဖြစ်ကိလေသာတွေကွာနေတဲ့ဝိပါဒနာညာနဲ့ရှင်တွဲပြီးတော့ဒါနကုသိုလ်တစ်ခုပြုမယ်ဆိုရင်လည်းထိုဒါနကုသိုလ်ကနိဗ္ဗာန်ကိုတက်ရောက်သွားနေတဲ့ကုသိုလ်မျိုးဖြစ်နေ ဘေးလူကြောင့်ဖြစ်တဲ့ကုသိုလ်စေရနာအထုတော်ဖြစ်မနောဓာရဥစ္စာဇောခနဲ့ခြင်းအနည်းနဲ့သွန်တတ်ပါတယ်။ဒါရုံကြတော်လဲရှိမယ်မကြတော်လဲရှိမယ်။ဒုဘေးလူကြောင့်ဖြစ်တဲ့ကုသိုလ်စေရနာဥဆောင်နေတဲ့မနောဓာဥစ္စာဇောခနဲ့ခြင်းဒါရုံလို့ခေါ်ဆိုအပ်တဲ့ဒုမနောဓာရိကဇောဝိရိစိတ်အစင်းနေတဲ့မှာဘေးလူကြောင့်ဖြစ်တဲ့ကုသိုလ်စေရနာဥဆောင်နေတဲ့ဇောစိတ်ကတိတိတိရေပေါ်ရန်အဖြ အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတဖန်ပြန်ရှုနိုင်မယ်ဆိုရင်တော့အဲ့ဒီဌာနမျိုးဒီနိဗ္ဗာန်ကိုတက်ရောက်သွားနေတဲ့ဌာနမျိုးဖြစ်နေတယ်။ဒါရင်ကအပြည့်အကားတော့မောဟရီကင်းနေတဲ့ဌာနမျိုးဖြစ်တဲ့အတွက်နိဗ္ဗာန်ကိုတက်ရောက်သွားနေတဲ့ဌာနမျိုးဖြစ်တဲ့အတွက်ထိုဌာနကိုလည်းဒုတိယအကောင်းဆုံးဌာနမျိုးလို့သတ်မှတ်နိုင်ပါတယ်နော်။ဒါတော့နံပါတ်၁အကောင်းဆုံ ော့ပြီးဒါနပြုနိုင်အောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကျင့်ရမလဲကျင့်စဉ်လေးကိုအတူချုပ်ပြီးတော့ပြောကြရအောင်နော်လုပ်ငန်းခွင်တစ်ခုလုပ်တဲ့အချိန်ခါမှာဒီကံနီလန်းရှိဖို့လိုအပ်တယ်တဆင်ပြီးတဆင်လုပ်ရမယ်လုပ်ငန်းခွင်ဖြစ်ရင်တဆင်ပြီးတဆင်အဆင့်ချင်းလုပ်တတ်ဖို့လိုအပ်ပါတယ်နော်ပြီးတော့အားလုံးကြားဖို့ကြတဲ့နိဗ္ဗာန်သွားရေးအတွက်ဘုရားရှင်တတ်မှတ်ပေးတဲ့လမ်းစဉ်မဂ်ကင်လမ်းဘယ်နှပါးရှိလဲ7ပါးတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပပညာမဂ်ကင်တမ္မာဝါစာတမ္မာကမ္မဋ္ဌာတမ္မာအာဇီဝသီလမဂ်ကင်တမ္မာဝါယမတမ္မာတတိတမ္မာသမာဓိပညာမဂ်ကင်မဂ်ကင်တမ္မာဝါယမတမ္မာတတိတမ္မာသမာဓိသမာဓိမဂ်ကင်မဂ်ကင်အကျဉ်းချုပ်လိုက်တော့သီလမဂ်ခင်တမာတိမဂ်ခင်ပညာမဂ်ခင်ဆိုပြီးမဂ်ခင်၃ပါးနော်မဂ်ခင်၈ပါးပေါ့အဲဒီမဂ်ခင်၈ပါးစုံကြီးအောင်ကျင့်နိုင်မယ်ဆိုလို့ရှိရင်တော့မဂ်ဖို့နိဗ္ဗာန်ရမယ်ပြီးတော့ဒီမဂ်ခင်၈ပါးထဲမှာဥပ္ပတိတင်ညူပုဂ္ဂိုလ်ဝိပ္ပစီတင်ညူပုဂ္ဂိုလ်ဆိုပြီးတော့တရားနာရုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်တွေရှိကြတယ်ထိုပုဂ္ဂိုလ်တွေကတရားနာနေတဲ့အချိန်ခါမှာဒီသီလတမာတိပညာခေါ်ဆိုအပ်တဲ့သိက္ခာ300အကျင့်မြတ်ကိုဇုံကြီးအောင်ကျင့်နိုင်ရင်တို့မဲ့ဖို့နိဗ္ဗာန်ရကြမှာဖြစ်ပါတယ်တို့ကျင့်ရမယ့်အချိန်ဒီတရားနာယူတဲ့အချိန်ဖြစ်တယ်ဥပ္ပတိတင်ညူဥပ္ပစီတင်ညူပုဂ္ဂိုလ်မဟုတ်ပဲနေရပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်ပေါ့နေရပုဂ္ဂိုလ်တို့ရဲ့သဘောကတော့တရားနာယုံနဲ့ကျင့်နိုင်တဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးတရားနာယူပြီးတဲ့အချိန်ခါမှာနာယူထားတဲ့တရားတွေကိုအစဉ်အတိုင်းစနစ်တကျအကျင့်မှအမေကိုနိဗ္ဗာန်ရမယ်ပုဂ္ဂိုလ်မျိုးဖြစ်ထိုပုဂ္ဂိုလ်မျိုးဖြစ်ခဲ့မယ်ဆိုရင်တော့ဒီသီလတမန်တွေပညာခေါ်တဲ့သိက္ခာ300အကျင့်မြတ်တွေကိုစနစ်တကျအစဉ်အစဉ်အတိုင်းကျင့်ရပါတယ်ဒီကျင့်ခြင်းကိုအတုတို့ဖြင့်ဝိသုဒ္ဓိမေအထက်ကရမှာပြည့်ပြည့်စုံစုံဖော်ပြထားပါတယ်ဝိသုဒ္ဓိ9ပါးကျင့်စဉ်ဆိုပြီးတော့အမိတက်ပြီးတော့အသေးစိတ်ဖော်ပြထားဒီတော့ရှင်းဥစွာသီလဝိသုဒ္ဓိလို့ခေါ်တဲ့သီလစင်ကြယ်အောင်လေ့ကျင့်ရ သီလသိက္ခာကိုကျင့်စွာဖြစ်ပြန်ဒါနေရပုဂ္ဂိုလ်ဖြစ်ခဲ့ဒုတိယသမာဓိသိက္ခာလို့ခေါ်ဆိုအပ်တဲ့သမာဓိကျင့်စဉ်ကိုပြည့်စုံအောင်ဖြစ်ပြန်မဲခင်အနေနဲ့သမာဓိမဲခင်လို့ခေါ်တယ်သိက္ခာသုံးပါးအနေနဲ့ပြောတော့သမာဓိသိက္ခာလို့ခေါ်ပါတယ်သမာဓိကျင့်စဉ်မဲ့ဝိသုဒ္ဓိကျင့်စဉ်အရာပြောတော့စိတ်ဓာတ်ဝိသုဒ္ဓိလို့ခေါ်ပါတယ်ပြီးတော့သီလကျင့်စဉ်ပြီးမှစိတ်ဓာတ်ဝိသုဒ္ဓိလို့ခေါ်ဆိုအပ်တဲ့သမာဓိကိုထူထောင်ရတယ်။သမာဓိကျင့်စဉ်ပြီးမှဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တဲ့ယုံနာကိုပိုင်းခြားသိတဲ့နမရူပပရိစ္ဆေဒဉာဏ်ရအောင်ကျူးစားရတယ်။ပညာစခန်းကူးရတယ်။ဒီစိတ်ဓာတ်ဝိသုဒ္ဓိမဖြစ်ဘဲနဲ့ဒိဋ္ဌိဝိသုဒ္ဓိကူးလို့ရပါမလားလို့ဒီလိုတော့မေးစရာရှိနော်။ဘုနဲ့ကပြောခဲ့တဲ့အဲ့ဥပ္ပတိဒီညူပုဂ္ဂိုလ်ဝိပ္ပစီဒီညူပုဂ္ဂိုလ်တို့နဲ့တွန်းနှိုင်းချင်းလို့ဗခုံးကြီးရှင်လိုက်လို့တော့မရဘူးနော်။ရင်ရင်လည်းဆိုလို့ရှိရင်တော့မိမိကနာကြည့်ပေါ့ဓမ္မစကြာတရားကိုနာကြည့်အနတ္တလက္ခဏာအတုကိုနာကြည့်နာကြည့်လိုက်လို့မိမိကနာယုံနဲ့ဘာမှမဖြစ်ဘူးဆိုလို့ရှိရင်တော့ပခုံးကြီးတော့တော့မရှင်းနဲ့ကိုဟာတရားနာယုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတော့ကိုယ်ကဆိုတော့သတ်မှတ်တော့အဲဒီလိုသတ်မှတ်ချက်ရပြီဆိုလို့ရှိရင်တော့မိမိကသီလသမာဓိပညာသိက္ခာသုံးပါးကိုအစဉ်တိုင်းကျင့်ရမှာဖြစ်တယ်။ဘာဖြစ်လို့ဒီဒိဋ္ဌိဝိသုဒ္ဓိမဆက်မိမှာစိတ်ဓာတ်ဝိသုဒ္ဓိခေါ်တဲ့ဒီသမာဓိကျင့်ခြင်းကိုကျင့်နေရသလဲလို့ဒီလိုတော့မေးစရာရှိဘုရားရှင်ဒီမဂ်ရှင်ရှင်ပါဟောခဲ့တဲ့ဟောခဲ့တာရှိပါတယ်မဂ်ရှင်ရှင်ပါထဲမှာတမ္မာတမ္မာတိဆိုတဲ့မဂ်ရှင်လည်းတစ်ခုထည့်သွင်းပြီးဟောထားတယ်ဘာကိုတမ္မာတမ္မာတိခေါ်ဆိုလိုတယ်ဆိုတာကိုမဟာသတိပရဏတုတ်တန်စတဲ့ထိုးထိုးတုတ်တန်နေမှာအလင်းသိမ့်တယ်လို့ဘုရားရှင်ကိုရောရင်းကအရှင်းပြထားတယ်ပထမဇန်တမ္မာတိဒုတိယဇန်တမ္မာတိတတိယဇန်တမ္မာတိသုတတဇန်တမ္မာတိတွေကိုငါဘုရားတမ္မာတမ္မာတိလို့ခေါ်ဆိုလိုတယ်ဆိုပြီးရှင်းထားတယ်မွေရကောင်ကိုခါလေကလေးကင်မြှောက်ပြသလိုအလဲကောင်ဖြစ်နေတဲ့ရူပဝဆရသမာဓိကိုမြှောက်ပြလိုက်ရင်တော့အစဖြစ်တဲ့အထွတ်ထိပ်တို့ရောက်နေတဲ့ဥပဝဆရသမာဓိအမိရတဲ့ကမဝဆရသမာဓိကိုလည်းယူရတယ်။အဆုံးဖြစ်တဲ့အာရူပဝဆရသမာဓိကိုလည်းတင်းကျုံပြီးရေပြည့်ယူရပါတယ်။ဒါကြောင့်ဝိသုဒ္ဓိမေအထက်ကရာဆရာတော်ကစိတ်ဓာဝိသုဒ္ဓိနာမတဥပဆရာအထသမာပတ္တိယောစိတ်ဓာဝိသုဒ္ဓိစိတ်ဓာဝိသုဒ္ဓိခေါ်တာဥပဇရသမာဓိနဲ့တကွာသမာဘရှင်းပါးကိုခေါ်ဆိုပါတယ်ဆိုပြီးဒီလိုရှင်းထားတယ်နော်အဲ့ဒီရှင်းရင်းချက်အရာပေါ့သိတ္တဝိသုဒ္ဓိဖြစ်အောင်မမသမာဓိဆိုတဲ့မဂ်ကင်တစ်ခုနဲ့ပြည့်စုံလာအောင်တော့ဥစ္စတော်သမာဓိထူထောင်ရတော့မယ်အဲ့တော့ဒီသမာဓိထူထောင်တာဘာကြောင့်ထူထောင်ရတယ်လို့မင်းရင်လေမြတ်စွာဘုရားကဟောခန္ဓာဝေကတန်ရုပ်ပါဠိတော်မှာသမာဓိတုတ်တန်ဆိုတဲ့တုတ်တန်လေးတစ်ခုဟောထားပါတယ်သမာဓိဘိက္ခဝေဘာဝေထသမာဓိတောဘိက္ခဝေဘိက္ခုယထာဘူတံပသနာတိဘိက္ခဝေစေတယံတောသမာဓိသမာဓိကိုဘာဝေထဖြစ်စေကြပါကုန်သောဝါပေါများကြပါကုန်သောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘူတံမဖောက်မပြောင်းဟုတ်တိုင်းမှန်စွာပသနာတိကိုယ်ွယ်ပြောပြသည်စေတယံတောသမာဓိထူထောင်ကြမမာတိရှိတဲ့ပုဂ္ဂိုလ်ဒီမဖောက်မပြဟုတ်တိုင်းမှန်စွာကိုယ်ပဲပြောပြသိပါရဲ့ဒီလိုဖျက်တိုက်တွန်းထားတယ်။ဘာတွေကိုဟုတ်တိုင်းမှန်စွာကိုယ်ပဲပြောပြသိမလဲ။ရူပသတ္တမုဒိသအဋ္ဌကမေသဝေဒနာယသမုဒိသအဋ္ဌကမေသမေညာယသမုဒိသအဋ္ဌကမေသသင်္ခါရဏသမုဒိသအဋ္ဌကမေသဝိညာဏသတ္တမုဒိသအဋ္ဌကမေသစသည်ဖြင့်ဟောထားတယ်။ယောဝေဒနာတညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကိုဟုတ်တိုင်းမှန်စွာသိမယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေထိရှားဖြစ်ခြင်းကြောင့်အကျိုးယုတ်တရားနန္တရားအကျိုးခန္ဓာ၅ပါးထိရှားဖြစ်ပုံကိုယ်လည်းဟုတ်တိုင်းမှန်စွာသိမယ်။အဝိဇ္ဇာတနာဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေချုပ်ငင်းသွားလို့အကျိုးယုတ်ဝေဒနာသင်္ခါရသင်္ခါရဝိညာဉ်ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးတို့ချုပ်ငင်းပုံကိုယ်လည်းဟုတ်တိုင်းမှန်စွာသိမယ်။အကြောင်းအကျိုးနှစ်ရာလုံးတို့ရဲ့အနိစ္စသဘောဖြစ်ပြီးပြနေတဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုယ်လည်းဟုတ်တိုင်းမှန်စွာသိမယ်။အဲ့ဒီလိုဟုတ်တိုင်းမှန်စွာသိအဲ့အတွက်သင်္တယံတို့သမာဓိထူထောင်ကြပါလို့ဒီလိုဖျားရှင်တိုက်တွန်းထားနော်ဒါကြောင့်ဖျားဟောနေတဲ့ယုတ်တရားနန္တရားသို့မဟုတ်ငါဒီယုတ်နံကငါဘုံလိုက်တော့ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဟုတ်တိုင်းမှန်စွာသိရည်ဘာလို့နေတယ်လဲလို့မေးရင်တော့ဘယ်လိုဖြစ်မလဲသမာဓိလို့နော်ဒါကြောင့်စိတ်တဝိသုဒ္ဓိခေါ်တဲ့ကျင့်စဉ်ပြီးမှဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ခန္ဓာ၅ပါးယုံနာ၂ပါးသိအောင်ကျင့်ပါလို့ဝိသုဒ္ဓိကျင့်စဉ်အရဝိသုဒ္ဓိမဲ့အထက်ခန္ဓာကအတိအကျညွှန်ကြားနေပါတယ်နော်ဘယ်ပုဂ္ဂိုလ်ဒီအတွက်အတိအကျညွှန်ကြားတယ်လို့မေးရင် တော့ဖြင့်နေရပုဂ္ဂိုလ်များကိုဥတည်ထားပါတယ်နော်ဒါကြောင့်သမာဓိတစ်ခုကိုတော့ထူထောင်ရတော့မယ်ပြီးတော့ဒီသမာဓိတစ်ခုကိုထူထောင်တဲ့အပိုင်းမှာဘုရားရှင်ကကမ္မထမ်း40တတ်မှတ်ပေးထားပါတယ်ဒီကမ္မထမ်း40တဲ့ကမိမိတို့ဇေယဝါဒနာနဲ့လျော်ညီမယ်လို့ယူဆရတဲ့ကမ္မထမ်းတစ်ခုကိုရွေးချယ်ပြီးအထောက်တတ်ဖို့တော့လိုတဲ့သမာဓိထူထောင်ဖို့လိုတယ်ဘာဖြစ်လို့မိမိတို့ရဲ့ဇေယဝါဒနာနဲ့ကိုင်းညီတဲ့ကမ္မထမ်းလို့ပြောရတယ်လို့မိရင်တော့မိမိနှိမ့်ချနေတဲ့ကမ္မထမ်းဒီမိမိအတိတ်ကဖြည့်ပူထားတဲ့ပါရမီရှိတဲ့ကမ္မထမ်းမျိုးဖြစ်တတ်ပါတယ်အတိတ်ကဖြည့်ဖြည့်ပူထားတဲ့ပါရမီရှိနေတဲ့ကမ္မထမ်းမျိုးဖြစ်ခဲ့မယ်ဆိုရင်တော့သောပုဂ္ဂိုလ်ဒီသမာဓိထူထောင်တဲ့အခါမှာတော်တော်များများတွေ့ရယောဂီပုဂ္ဂိုလ်လေးတူဆရာဝန်နိုင်ငံပါပဲဒီနေ့တော့ဆရာဝန်ဘွဲ့ရသွားပြီးဖြစ်ပါတယ်နော်ဝိဉ္ဇဉ်အနေနဲ့ဒီယောဂီပုဂ္ဂိုလ်ဒီအတိတ်ကဘာကမ္မထာနေအထုတ်ခဲ့တယ်ဆိုတာကိုသိနိုင်တဲ့ဉာဏ်စွမ်းဉာဏ်စကမရှိလေတော့မှန်းဆပြီးသားကမ္မထာပြရတယ်။ဆွေးနွေးကြည့်လိုက်တဲ့အချိန်ခါမှသူကတရားအထုတ်ဖူးတဲ့ယောဂီမဟုတ်ဘူးအစိမ့်ဖြစ်နေတယ်။တရားအထုတ်ဖူးတဲ့ပုဂ္ဂိုလ်မဟုတ်လို့အစိမ့်ဖြစ်နေရင်တော့ဒီမှာတော့ဓကမ္မထာကိုပြီးတယ်ပြီးတော့တမာတိထူတော်မှုကိုသင်ပေးပါတယ်။သင်ပေးလိုက်တဲ့အချိန်ကမှတလတိတိကြားသွားတဲ့ဓလိဘဖြင့်တမာတိထူထောင်တဲ့လင်းရောင်ကြီးစွမ်းအားပေါ်မလာအောင်ဒါပြင်းနဲ့ယောဂီပုဂ္ဂိုလ်ကဇွဲရှိတယ်မိဘတွေကလည်းမရရင်နောက်မဆုတ်စေခြင်းနဲ့ဆန္ဒရှိတဲ့အတွက်တိုက်တွန်းကြတယ်အဲ့ဒါနဲ့ဆွဲအားထုတ်လိုက်တဲ့တလကြောမှပဲလင်းရောင်ကြီးလေးပေါ်လာတယ်နောက်ဆုံးဒီယောဂီကဇွဲကောင်းကောင်းနဲ့ဆွဲအားထုတ်လိုက်တော့နောက်ပိုင်းပြိဿသမုပ္ပါပိုင်းရောက်တဲ့အချိန်ကမှအတိတ်ကပြုစုပြုထောင်တတ်ခဲ့တဲ့အဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေကိုရှားဖွေတဲ့အပိုင်းမှာဆန်းစိအတိတ်ကယုံနံတွေကိုအတိတ်ကယုံနံတွေကိုဆန်းစိကြည့်တယ်။ဘာဖြစ်လို့ဆန်းစိကြည့်ရလဲ။အဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရကံစားတာကတော့အတိတ်ယုံနံအုတ်စုတွေမှာပါဝင်နေတဲ့အတိတ်ယုံနံရဲ့အစိမ့်အပိုင်းတစ်ခုဖြစ်ပါတယ်။အဲဒီလိုအစိမ့်အပိုင်းဖြစ်တဲ့အတွက်အတိတ်ယုံနံတွေကိုလှမ်းပြီးစုလို့ပေးစီလိုက်တဲ့အပိုင်းမှာသူကအတိတ်ဘဝမှာကအာနာပါနနဲ့သမာဓိထူထောင်ခဲ့တဲ့ယောဂီဖြစ်တယ်။အကယ်၍အဲ့ဒီအချက်ကိုဦးဇင်းကသိလိုက်လို့အာနာပါနကျင့်စဉ်ကိုသူ့ကိုအရင်တက်ရိုက်ပေးမယ်ဆိုရင်သမာဓိတော်အဖြစ်မြင်မဲ့ပုဂ္ဂိုလ်မျိုးပဲနော်။ဒါကြောင့်မိမိတို့အတိတ်ကဖြည့်ဆည်းပူထားတဲ့ပါရမီရှိနေတဲ့ကမ္မထံဖြစ်ခဲ့မယ်ဆိုရင်ထိုကမ္မထံကိုအားထုတ်ရင်သမာဓိအဖြစ်မြင်တယ်။အဲဒီယောဂီကိုဦးဇင်းကနောက်ပိုင်းဝိပဿနာပိုင်းနေတော်လေးပုံစံကျတော့တဲ့အချိန်ခါမှာပေါ့။ခန္ဓာင်းတွေကိုလည်းပြန်ပြီးသင်ပေးပါရဲ။အာဏာပါဏဖြင့်သမာဓိထူထောင်ဖို့ကိုလည်းပြန်ပြီးသင်ပေးပါရဲ။အာဏာပါဏနဲ့သမာဓိထူထောင်ဖို့ကိုသင်ပေးလိုက်တဲ့အချိန်ခါမှာလွယ်လွယ်ကူကူနဲ့တစ်ထိုင်တစ်ထိုင်အတွင်းမှာပဲသရုပ်တော်ဆံသမာဓိဖြစ်အောင်ရှုနိုင်သွားတယ်။ရှုနိုင်သွားတဲ့အကြောင်းရင်းကြည့်လိုက်တော့ဒီဘက်ကဩဒရကတိုင်းဖြင့်သရုပ်တော်ဆံသမာဓိဖြစ်အောင်အချိန်ခံပြီးတော့မှဝိပဿနာကိုပြုထားတာဖြစ်တော့ဝိပဿနာဉာဏ်ဉာဏ်ကျက်လာလို့ဝိပဿနာပိုင်းပုံစံကျလောက်ပြီးလို့ယူဆရတဲ့အချိန်ခါကျမှသူ့ကိုအာနာပါနကမ္မထံကိုကြောင်းတင်ပေးတာဖြစ်တယ်။ဩဒဒကတိုင်းကလည်းဝိပဿနာကုထာပြီးဖြစ်တော့ဝိပဿနာဉာဏ်နဲ့လှည့်ချထားလိုက်တဲ့အတွက်ဒီဩဒဒကတိုင်းသရုတ်ဒဇံကလည်းခိုင်ငတ်နေပြီဖြစ်တယ်။ဒီသရုတ်ဒဇံတမာရီရဲ့အကူကြီးကိုရရှိနေတာကအကြောင်းတစ်ခုအတိတ်ကစီးပူးထားခဲ့တဲ့ပါရမီရှိနေတဲ့ကမ္မထံဖြစ်တာကအကြောင်းတစ်ခုအဲ့ဒီအကြောင်းတော်ကိုဆုံးညီလာတဲ့အတွက်ဒီအာနာပါနကမ္မထံကိုသင်ပေးလိုက်တဲ့အချိန်ခါမှာလွယ်လွယ်နဲ့တမာတိဖြစ်တာကိုတွေ့ရတယ်နော်ဒါကြောင့်မိမိတို့ရဲ့ဝါဒနာစရိုက်နဲ့လျော်ညီနေတဲ့ကမ္မထံဒီမိမိအတိတ်ကစီးပူထားတဲ့ကမ္မထံမျိုးဖြစ်တတ်တဲ့အတွက်မိမိနှိမ့်ဆိုင်တဲ့ကမ္မထံတစ်ခုခုကိုတော့ယောဂီကရွေးချယ်တတ်ဖို့လိုတယ်နော်အဲ့ဒီလိုရွေးချယ်ပြီးတဲ့အချိန်ခါမှာဒီကမ္မကထံ40ရက်ကတစ်ခုခုသောကမ္မထံဖြစ်တမာတိထူထောင်မှာဘေကမထမှာတိတိမိမိမရှိကြဘူးဘူးဆိုရင်တော့ဒီဌာနမှာကတော့ဓကမထံကိုပြည်တယ်ပေးပါလေ။သို့တော်လည်းဒီဌာနဒီဓကမထံတက်တက်တဆုနေတဲ့ဌာနတခုတော့မဟုတ်ပါဘူးနော်။နောက်ပိုင်းဝိပဿနာဉာဏ်ကြီးကပုံစံကျလို့ယောဂီသူတော်ကောင်းကဆက်လက်ပြီးကမထံ40ကိုအထုတ်ခြင်းပါတယ်ဆိုရင်တော့ကမထံ40လုံးလိုလိုပါပဲနော်။ဆက်လက်ပြီးသင်ပေးပါလေ။ဒုကမထံကြီးကနေပြီးတော့ဝိပဿနာကုသိုလ်တွေကိုလည်းတစ်ဖန်ပြန်ပြီးတော့သင်ပေးပါလေနော်။ဒါကြောင့်ဒီနေ့ဓကမထံကနေပြီးတော့ဒီတယ်ပြီးတော့အရဟတဖို့ပေါ့ကျင့်စဉ်ကိုအလူရှင်ဖြစ်တဲ့ပုဂ္ဂိုလ်များကအနာကြလိုပါတယ်လို့ဆရာထားတာနော်အဲဒီလိုဆရာထားချက်အရာတကြီးလေးပါကိုဒီတယ်ပြီးတော့မမာတိထူထောင်မှုကိုစတင်ပြီးဟောကြရအောင်နော် ဒီတော့ဒီဒဇိလေးဘုရားကိုဒီတည့်ရဲ့တမန်တွေထူတော်ဘုရားဓဂမထအကျဉ်းဒီဓဂမထအကျဉ်းဒီနှစ်နည်းရှိပါတယ်အကျဉ်းဒီကိုတော့မြတ်စွာဘုရားဒီမဟာယာဥလောဝရတုတ်တန်ဓာတုဝိပင်္ဂတုတ်တန်စတဲ့ထောထောတုတ်တန်ဒီမှာလည်းအရင်တည်းလို့ဟောထားတော့မူပါတယ်အမိဓမ္မဝိပင်ပါဠိတော်ကြီးဝိပင်ပါဠိတော်မှာလည်းဓာတုဝိပင်ဆိုတဲ့အမိနဲ့ ဓဂမထအကျဉ်းရှိဘောဘုံလေးကိုမြတ်စွာဘုရားဆက်လက်ပြီးဟောထားပါတယ်။မဟာဟာရိဗဒောဗမအတုဒ္ဓမ္မလည်းအရှင်သာရိပုတ္တဂုရုမြတ်ကြီးကဓဂမထအကျဉ်းရှိဘောနည်းတွေကိုဟောကြားထားပါတယ်။ဓဂမထအကျဉ်းရှိဘောဘုံကတော့မဟာသတိပ္ပဏအတုဒ္ဓမ္မဟောထားပါတယ်နော်။ဒီဌာနမှာကတော့ဓဂမထအကျဉ်းရှိဘောဘုံပုံဘုံပဲကြည်တယ်ပြီးပေးပြီးသင်ပေးထားပါတယ်။ဘာကြောင့်လဲ အကျဉ်းရှိဘောမှုနိသနကတော့၃၂ခုထပ်တာတော့ကိုနှုတ်နဲ့ယူပွားရတဲ့စနစ်ဖြစ်တယ်။အနည်းဆုံးအဖြစ်၃လေးလပမာဏခန့်ကြာနေတော့ယောဂီတွေတော်တော်များများအချိန်မပေးနိုင်ကြဘူး။ဒါကြောင့်ဓဂမထအကျဉ်းကြီးကိုပြီးတယ်ပြီးတော့ဓဂမထအကျဉ်းကြီးဖြင့်တမာတိခိုင်ခံ့လို့လင့်ရောင်ကျင်စွာတဲ့အာကောင်းတဲ့အချိန်ခါမှာဓဂမထအကျဉ်းကြီးပဲကိုပြောနိုင်ရင်လွယ်တယ်။အဲ့ဒီစနစ်ကိုပဲဒီဌာနမှာတော့သင် ဘုဂ္ဂိုလ်အလုံးကျွတ်တန်းဝင်ရမယ်လို့ဒီလိုတော့အမှမခံပါဘူးနော်။ကဲဓဂမတအကျင့်ဤဖြင့်တမာတိထူထောင်ပုံဓဂမတအကျင့်လက်ရှိကနေအရတ္တဘုဘောရှုပွားပုံစနစ်ကလေးကိုစပြီးနာကြကြရအောင်နော်။ပုဏ္ဏသဗရံဘေကဝေဘေကုဣမမေဝကာယံယထာတိတယထပဏိဟိတံဓာတုသောပိစ္ဆဝခတိအတိဣမသမိကာယေမထဝိဓာတုအာဘောဓာတုနေသောဓာတုဝါယောဓာတုတိ။မဟာသတိပ္ပဏလုတ်တံဓာတုမနတိကာရပပပဲနော်ဘိက္ခဝေစေတယံတို့ကုဏအစပရဏောတမျိုးတော်ကဘိက္ခုယောဂိယံတိယထာတိတံတိမြဲတိုင်းသောယထာပဏိတိတံထမြဲတိုင်းသောဣမမေဝကာယံဣရူပကာယကြီးကိုပင်လျင်ဣမသမိန်ကာယေဣရူပကာယ၌ပဒဝိဓာတုပဒဝိဓာတိအဘောဓာတုအဘောဓာတိဤသောဓာတုတိသောဓာတိဝါယောဓာတုဝါယောဓာတိအတ္တိဣတိဤသောဓာတုသောဓာတဘောအဖြစ်ပိဿဝခတိအတ္တိအတ္တိဇလုံးစီဇလုံးစီစင်ញင်းသုံးသရှုပွား၍နေပေ၏ဓဂမထံရှုပွားပုံစနစ်ကလေးကိုမြတ်စွာဘုရားဤတယ်ပေးထားတယ်နော်ဒီရူပကာယကြီးထဲမှာကာယအယကာယေတိရူပကာယေဆိုပြီးတော့အထက်ကကဖွင့်ထားပါတယ်နော်ရူပကာယဆိုတာကယုတ်တရားအပေါင်းအစုလို့ဆိုလိုရင်းဖြစ်တယ်ဒီကိုယ်ကောင်ကြီးလို့ပြောနေတာတော့မဟုတ်ဘူးနော်ယုတ်တရားအစုအပေါင်းလို့ပြောလို့ရင်းဖြစ်တယ်ယုတ်တို့မြည်ဒီမှာကလတ်လို့ခေါ်တဲ့အမှုံလေးတွေအနေနဲ့ဖြစ်တယ်ကလတ်ဒီကိုဓာခွင်နှိမ်မပရမနေမြေကိုစိုက်တယ်ဒီအချက်ကိုတော့နည်းနည်းလေးသဘောပတ်ဖို့လိုအပ်ပါတယ်နော်ပြီးတော့အဲ့ဒီယုတ်တရားအစုအပေါင်းနဲ့ထင်မှာပထဝီဓာတ်ပါတယ်အဘောဓာတ်ပါတယ်ဒီဇောဓာတ်ပါတယ်ဝါယောဓာတ်ပါတယ်အဲဒီပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တွေကိုအာယုံယူပြီးတော့ရှုနေပါလို့ဒီလိုဖျားရှင်ကညွှန်ကြားနေတာရှုတဲ့အပိုင်းမှာယထာတိတံယထာပဏိတိတံဒီမျိုးတိုင်းခံမျိုးတိုင်းရှုပါထိုင်ရင်ထိုင်တဲ့အတိုင်းရှုနေပါရရင်ရတဲ့အတိုင်းရှုနေပါအိပ်ရင်အိပ်တဲ့အတိုင်းရှုနေပါသွားရင်လည်းသွားတဲ့အတိုင်းရှုနေပါလို့ဒီလိုညွှန်ကြားနေပြီးတော့ဒီခန္ဓာအိမ်ထဲမှာပထဝီဓာတ်အဘောဓာတိသောဓာဝါယောဓာခေါ်တဲ့ဓာလေးပါးကိုအာယုံယူပြီးတော့ရှုပွားသုံးသပ်နေပါလို့ဖျားရှင်ကညွှန်ကြားတော့ထပ်သမာဓိသခန်းလေးပဲဒီသမာဓိသခန်းမှာယောဂီပုဂ္ဂိုလ်ကစိုက်ပြီးဓာလေးပါးရှုရင်ရှုခြင်းချက်ချင်းယုတ်ကလမြင်မလားလို့ပြီးတော့မမြင်သေးပါဘူးနော်ဒါတော့သူ့အစ်စ်နဲ့သူတွားရမှာဖြစ်ပါတယ်သို့တော့ဒီဓကမတအကျဉ်းလေးဒီအထက်ကရာဆရာတော်မြတ်ရဲ့သမ္မာချက်ကတော့အိက္ခပညာဝါလို့ခေါ်ဆိုအပ်တဲ့ဉာဏ်ပညာထက်မြက်နေတဲ့အရိယဉာဏ်ဉာဏ်ပညာထက်မြက်နေတဲ့တရောကောင်းတွေအတွက်ရည်ရွယ်ပြီးတော့ဘုရားရှင်ဟောတယ်လို့ဒီလိုသတ်မှတ်တော့ပေးထားပါတယ်နော်ဒီဌာနမှာကတော့ဘယ်ပုဂ္ဂိုလ်ကဉာဏ်ပညာထက်တယ်ဘယ်ပုဂ္ဂိုလ်ကဉာဏ်ပညာမထက်ဘူးလို့ဥစဉ်အနေနဲ့လဲခွဲခြားသိကြပြီးသိနိုင်တဲ့စွမ်းအားကမရှိတော့ရမ်းစပြီးတော့ဒါပုဂ္ဂိုလ်တိုင်းကိုတိတက္ကမထဖြစ်အောင်ကြိုးစားပြီးသင်ပေးရတာဖြစ်ပါတယ်အဲ့ဒီလိုသင်ပေးတဲ့အပိုင်းမှာတချို့တချို့ပုဂ္ဂိုလ်တွေကိုတော်တော်လေးခက်ခက်ခက်ခက်သင်ပေးရတယ်။တချို့တချို့ပုဂ္ဂိုလ်ကြတော့ခက်လွယ်လွယ်ပဲသင်ပေးလို့ရတယ်။ခက်လွယ်လွယ်သင်ပေးလို့ခက်လွယ်လွယ်နဲ့သမာဓိဖြစ်ရင်တော့ဒီပုဂ္ဂိုလ်မျိုးကိုညံ့ထက်တယ်လို့ခေါ်တဲ့နဲ့တူတယ်လို့ဒီလိုပဲမှန်းဆပြီးယူရပါတယ်နော်။အမတန်လေးလံတဲ့ပုဂ္ဂိုလ်များကြရင်တော့ညံ့နှုံနေတဲ့ပုဂ္ဂိုလ်ချင်းတွေမှာအကျုံးဝင်သွားပါလိမ့်မယ်။အဲ့တော့ဒီတလေးဘာဖြစ်ပြီးနေတဲ့အချိန်ခါမှာဘုရားရှင်ကသတ်မှတ်ချက်ပေးထားတာက ဒီလိုတတ်မှတ်ချက်ပေးထားတယ်မိမိရဲ့ရူပကာယမှာစိုက်ပြီးရှုဖို့ညွှန်ကြားပေးထားတယ်နော်ဒါကြောင့်ယောနီယအစုအပေါင်းကိုအာယုံယူပြီးတော့ရှုဖို့ညွှန်ကြားပေးထားတော့မိမိကလည်းစတိုင်းတိုင်းကလည်းမမြင်သေးဘူးကလည်းဓမ္မခွင့်နိုင်သေးတော့ရုပ်ပရမအစ်စ်ကိုတော့ချက်ချင်းတော့မဆိုင်သေးဘူးမဆိုင်သေးတဲ့အခါကျတော့လည်းဒီယောဂပရမတို့ရဲ့အစုအပေါင်းဖြစ်တဲ့ဒီရူပကာယကြီးကိုပဲအာယုံယူစိုက်ပြီးတော ရွှေတော့ရွှေပေါ့ဒါပေမဲ့လို့အငင်းအချင်းမကင်းသေးတဲ့ရွှေပုံစံလိုပေါ့ပါရမတ်တော့ပါရမတ်ကိုအာရုံယူတာပဲဒါပေမဲ့ကဏခေါ်တဲ့အတုံးခဲတွေမပြိုသေးတော့ပြညာလုံးလုံးမစင်သေးတဲ့ပါရမတ်လို့ဒီပြည်တယ်ပိုင်းမှာတော့ဖတ်ပါနော်သာပြည်တယ်လေပြည်တယ်ချင်းချင်းချင်းကိုပရမအစစ်ကြီးကိုဆိုက်သွားပြီဒီလိုပြောနေတာမျိုးတော့မဟုတ်ဘူးနော်အတုံးခက်ကဒီဘက်မှာစနေစချင်းမပြိုသေးဘူးဒါကိုပြောလို့ရင်ဖြစ်ပါတယ်နော်ပြီးတော့ကောက်ကောင်းပြီခန္ဓာအိမ်ထဲမှာဓလေးဘာဆိုက်ရှိရမယ်ဆိုတော့ဓလေးဘာကပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဗုဒ္ဓံဒေသနာတော်များမှာတော့ဘုရားရှင်ဒီကက္ခလနဲ့ခရိကတနှစ်မျိုးပထဝီမှာဟောထားပါတယ်တက္ကလဆိုတာကလွယ်အောင်ပါတော့ပြန်တော့မာတဲ့သဘောခရိကတကကျမ်းတဲ့သဘောအဲဒမေနင်္ဂနီပါဠိတော်ကျတော့ဘုရားရှင်ကပထဝီကို6မျိုးခွဲတန်းချပြီးဟောထားတယ်မာတဲ့သဘောကျမ်းတဲ့သဘောနေတဲ့သဘောဂရုပထဝီ3မျိုးပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောလဟုပထဝီ3မျိုးဟောထားတယ်ဘာဖြစ်လို့လဲတရားနာယူနေတဲ့နတ်ဗြဟ္မာဘုရားတို့ရဲ့အလိုအစတဲ့အတတ်နဲ့လေယောကြီးအောင်ဖျားရှင်ကပန်းချပြီးဟောပြတာဖြစ်ပါတယ်နော်ဒီလိုဆိုရင်သုတ်တန်ဒေနာရီကြတော့လေဒီလိုအစတဲ့မရှိလို့လားလို့ဒီလိုတော့မေးစရာရှိတယ်ဒေနာတော်ချင်းညှိပြီးယူတတ်ဖို့တော့လိုတယ်အယဝုဒ္ဓတို့ကမာတယ်အယဝုဒ္ဓတို့ကကြတော့ပြော့တယ်အယဝုဒ္ဓနှစ်ခုရှိလာမှဒီမာဖို့ပြော့ဖို့ဆိုတာကိုနှိုင်းရှင်လို့ရတယ်ဒီတော့ဥစ္စလို့ကျွန်းတုံးတစ်ခုရှိတယ်ဆိုကြလို့နော်ကျွန်းတုံးတစ်ခုရှိတယ်ဒီဘက်ကဥခဲတစ်ခုရှိတယ်ဒီဘက်ကမဖုတ်ရသေးတဲ့ဥခဲတစ်ခုကျွန်းတုံးအမားဒီဘက်ကျတော့ဖုတ်ပြီးတဲ့ဥခဲသုံးခုချက်ထားတယ်ဆိုကြလို့နော်ကျွန်းနဲ့ထုတ်နေတဲ့မီးမဖုတ်ရသေးတဲ့ဥခဲနဲ့ဗရင်ကအမားတယ်လို့မင်းမိမခေါ်ရသေးတဲ့ခြောက်နေတဲ့ဥခဲကမာတယ်ကျွန်းကပြော့တယ်ဒီလိုသုံးရတယ်။တခါမိမခေါ်မခေါ်ရသေးတဲ့ဥခဲနဲ့မိဖုတ်ပြီးကျက်နေတဲ့ဥခဲဒီနှစ်ခုဗရင်ကမာတယ်လို့မင်းမိဖုတ်ပြီးကျက်သွားတဲ့ဥခဲကမာတယ်မိမခေါ်ရသေးတဲ့ဥခဲကပြော့တယ်ဒီလိုသုံးရတယ်။ဒါတော့အယဝုဒ္ဓတစ်ခုဒီပင်အယဝုဒ္ဓတစ်ခုနဲ့နှိုင်းစာကြည့်လိုက်ရင်မာတယ်လို့လည်းခေါ်နိုင်တယ်နောက်သူ့တဲ့မှာလည်းအရာဝတ္ထုတို့တစ်ခုနဲ့နှိုင်းစာကြည့်လိုက်တော့ပြော့တယ်လို့လည်းခေါ်တယ်။အဲ့ဒီသဘောရှိတယ်။ဒါကိုသဘောပေါက်မယ်ဆိုရင်ပေါ့။ကျုပ်ဟာပြော့တယ်ဆိုတော့လည်းသူ့ကိုသွားစမ်းကြည့်ပါ။ဒီနေ့ချင်းချင်းလက်နဲ့ကန်ကြည့်ပြော့တယ်ဆိုတော့လည်းသူနဲ့ထိုက်တန်တဲ့မာဖုတ်လေးတော့မရှိဘူးလား။ရှိတယ်။နည်းနည်းတော့ပါတယ်။ဆိုလိုရင်းလေးကတော့နည်းနည်းလေးမာတာကိုတော့ပြော့တယ်သုံးပြီးတော့များများမာတာကြတော့မာတယ်လို့သုံးတာ။ဘလောက်ပဲပြော့တယ်ပြော့ပြော့နည်းနည်းတော့မာနေသေးတယ်။သူနဲ့တန်တော့တော့မာတယ်။ဒါကြောင့်ဘုရားရှင်ဒီလုံးတန်ကျင့်စဉ်များမှာကက္ခလမာတယ်ဆိုပြီးဒီတစ်ခုပဲဟောလိုက်နောက်တစ်ခုကျမ်းထဲနဲ့ချောတာရေပုံရအနေနဲ့လိုက်ပြီးပြောရင်ပေါ့နော်ခုခေတ်ကတော့ပုံစံအမျိုးမျိုးတော့ရှိကောင်းရှိမယ်အင်းကြီးပေါ့အင်းကြီးနဲ့လုံကြီးပေါ့ဝတ်ထားတဲ့လုံကြီးဗရင်ကချောတယ်ဗရင်ကကျမ်းထဲလို့မင်းအင်းကြီးကချောတယ်လုံကြီးကကျမ်းတယ်ဒါကလုံကြီးနဲ့ဘုဘကခြေတုပ်ဖုံနဲ့ပေါ့ဗရင်ကချောတယ်ဗရင်ကကျန်းတယ်လို့မေးလုံကြီးကချောတယ်ခေတုတ်ခုကကျန်းတယ်ဒါတော့ဒီလုံကြီးဒီအင်းကြီးကိုထောက်ရင်သူကချောတယ်လို့ပြောနိုင်တယ်ဟိုခေတုတ်ဘုံကိုထောက်လိုက်တော့သူကကျန်းတယ်လို့အဲသူအဲအင်းကြီးကိုထောက်လိုက်ရင်လုံကြီးကကျန်းတယ်လို့ပြောနိုင်တယ်နော်ခေတုတ်ဘုံကိုထောက်လိုက်တော့ဒီလုံကြီးကိုချောတယ်လို့ပြောနိုင်တယ်အရာဝတ္ထုနှစ်ခုနှိုင်းရှင်လိုက်တဲ့အချိန်ခါကျမှကျန်းတယ်ချောတယ်ဆိုတာဒီလိုသတ်မှတ်လိုက်ဒါကြောင့်ဘလောက်ပဲချောတယ်ပြောပြောပေါ့အမတန်ချောပါတယ်ဆိုတော့အင်းကြီးလေးကိုလက်ခရင်းနဲ့အသာလေးပုတ်ကြည့်ပါသူနဲ့ထိုက်တန်တဲ့ကြမ်းတမ်းမှုတော့မရှိဘူးလားရှိနေတယ်ဘလောက်ပဲချောတယ်ပြောတဲ့လုံကြီးပဲကြည့်နည်းနည်းလေးတော့လက်နဲ့ပုတ်ကြည့်သူနဲ့ထိုက်တန်တဲ့ကြမ်းတမ်းမှုလေးတော့ရှိနေတယ်ဒါကြောင့်ဘုရားရှင်ဒီသုတ်တန်ဒေသနာတော်မြတ်မှာတော့ကြမ်းနဲ့ချောတဲ့နှမျိုးခွဲမဟောပဲဒ တချို့ဒေသနာတွေမှာကက်ခလခရိကတခရိကတကျမ်းတယ်လို့ဒီလိုတစ်မျိုးပဲဟောလိုက်ဒါကြောင့်အယံဝတ္တနှစ်ခုနှိုင်းရှင်မှာပေါ်လာတာပါနောက်တစ်ခုလေးတဲ့သဘောပေါ်တဲ့သဘောလေးတဲ့ဆိုတဲ့ဥစ္စာကဥစ္စလို့အလေးချင်းကိုပြောတာပါနည်းနည်းလေးလေးတာကိုတော့ပေါ်တယ်လို့သုံးပြီးများများလေးတာကြတော့လေးတယ်လို့သုံးရင်းဖြစ်တယ်ဘလောက်ပဲပေါ်တဲ့အရာဝတ္ထုပဲဖြစ်ဖြစ်သူနဲ့ထိုက်တဲ့နဲ့အလေးချင်းလေးမရှိဘူးလားရှိတာပဲဒါကြောင့်ဘုရားရှင်ဒီနှမျိုးခွင့်မဟုတ်တော့2မျိုးပဲခေါ်လိုက်နော်ဒါကြောင့်ပထဝီမှာကိုတော်တော်လဲဒီဌာနမှာကတော့ဒီ6မျိုးလုံးကိုသင်ပေးထားတာကဒီရက်တခုတော့ရှိပါတယ်။တခါတလေတခြားယောဂီတွေမှာမာမှုကသိလွန်ခဲ့လိုက်ရင်ပြောတာလေးကြောင်းဆက်လိုက်ရင်ဒီမာရကိုခံနိုင်တဲ့စွမ်းအားရှိတယ်။တမာတိအဖြစ်မြင်တယ်။ကျမ်းမှုတွေကသိအကောင်းလာလို့အထက်ကအသေးတွေနှလုံးတွေအထိကျမ်းမှုတွေကသိပြင်းထန်လာပြီဆိုရင်ယောဂီကတရားထိုင်လို့မရဖြစ်သွားတတ်တယ်။အဲ့ဒီခါမှာချောတာလေးကိုကြောင်းဆက်လိုက်မှပြေးသွားတယ်။လေးလံမှုတွေကသိအကောင်းလာရင်ပေါ်တာလေးကြောင်းဆက်လိုက်မှဓာတ်ကမျှသွားတယ်။အဲ့ဒီလိုဓာတ်တချင်းထိနေရင်အဲ့အတွက်6ခုလုံးပဲသင်ပေးပါတယ်နော်။ဒါကပထဝီတ6မျိုးအာဘောဓကယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောဒေဇောဓကဘူရတဲ့သဘောအေးတဲ့သဘောဝါယောဓကထောက်